to the Voice of America in Burmese.
Mingla nan khe mak mya to ra shi mya a lu shwin lan chan yi ba si. Ni ni phone lan ni de Washington DC ga ni nok khon set da ba de. VOA American tan ga 2018 khu ni malla 21 ye cha ta bari ni nan khe a si sin ni go American pi long su ye new ro Washington DC ga ni dai ye thau lan pe ni ba bi. Line do meter 32 kilowatts 632 nya line do meter 40 kilowatts 0433 nya line do meter 48 kilowatts 6153 nya lo a pyin VOA ye Facebook sa mena VOA Bambis news ma le a chi ne de bi ni na sin ne ma le khmya. ကျွန်တော်ဆက်မှုပြီးပါခင်ဗျာအခုမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးပါမယ်
မင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုချော်ချော်သိနေတူညင်ညာပေးပါပါ Texas ပြည်နဲ့ Austin မြို့မှာဘုံဖောက်ခွဲမှုတွေဇက်တိုက်လုပ်ခဲ့တယ်လို့တမ်းရရှိသူကသူ့ကိုယ်သူတတ်သိသွားပါပြီ Nigeria နိုင်ငံမှာ Boko Haram စစ်တွေးကြော်တွေပြီးခဲ့တဲ့လကဖမ်းသွားတဲ့အကြောင်းသူတရားကြော်ပြန်ပြီးလွှတ်ပေးလိုက်ပါပြီသမရဦးထင်ကျော်ယာရုကနေအနားယူကြောင်းမနေ့ကကြေညာခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားပါပါကိုဆမုံရင
်ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေကြေညာပြီးနားဆင်ကြရမယ့်သတင်းလွှာတွေထဲမှာဆိုရင်မြန်မာနိုင်ငံမှာအနားယူဖို့နှုတ်ထွက်သွားတဲ့သမရဦးထင်ကျော်ရဲ့နေရာကိုအစားထိုးဖို့ကိစ္စနဲ့ပတ်သက်ပြီးတော
့ Well, the rumor I hear is Wayne Yen, the speaker, lower house speaker, who does seem to fit.
ဒါကတော့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးဟောင်းဒယ်ရစ်မစ်ရှယ်ပြောဆိုသွားတာဖြစ်ပါတယ်။အပြည့်အစုံကိုနောက်ပိုင်းမှာစောင့်မျှော်နားဆင်နိုင်ပါတယ်။ဒါအပြင်ရှမ်းပြည်နယ်မြောက်ပိုင်းမှာတင်းနေရှိတဲ့စိတ်ကြွစီးပြားတွေဖမ်းဆီးရမိတယ်ဆိုတဲ့သတင်းနောက်ပြီးတော့တခြားစိတ်ဝင်စားစရာနိုင်ငံတကာသတင်းလွှာတွေကိုလည်းတင်ဆက်ပေးဖို့ရှိသလိုမြမအရေးသုံးသပ်ချက်အပါအဝင်အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးဦးမှာပါ။အခုတော့ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်တာမျိုးတက်နဲ့ကိုကျော်ကျော်သိန်းတို့ကရှင်းညာပေးကြပါလိမ့်မယ်ခင်ဗျာ။
Texas ပြည်နယ် Austin မြို့မှာလွန်ခဲ့တဲ့သတင်းသုံးပတ်အတွင်းလူသေဆုံးမှုရှိခဲ့တဲ့ဘုံခွဲတိုက်ခိုက်မှုတွေတောက်လျှောက်လုပ်ခဲ့သူဖြစ်တဲ့တန်တရာရှိထားသူဟာဗုဒ္ဓဘုရင်မနဲ့ပိုင်းမှာပဲရဲရီဖမ်းမိကနေမှသူ့ကားနဲ့သူ့ကိုယ်သူဘုံခွဲပြီးတတ်သိသွားပါတယ်။အသက်24နှစ်ရှိပြီဖြစ်တဲ့အလုတ်ကိုင်းမဲ့တယောက်ဖြစ်သူလူဗျူအမျိုးသား Mark Anthony Conte ကိုတန်တရာရှိသူဖြစ်တဲ့အာနာဘန်တွေကထောက်လန်းမိခဲ့ပြီး Austin စင်ချေဘုံ Round Rock ရပ်ကွက်မှာရှိတဲ့ဟိုတယ်တစ်ခုမှာသူ့ရဲ့ကားကိုခြေရခံမိခဲ့တာဖြစ်ကြောင်း Austin ရဲချုပ် Brian Manley ကပြောပါတယ်ရဲကဒန်ပြန်တုံ့ပြန်ရေးဆွတ်အဖွဲအလားကိုစောင့်နေတော့သူကကားမောင်းပြီးထွက်ပြေးခဲ့တာပါသူကအဝေးပြေးလမ်းမပေါ်မှာဝိုင်းမိခဲ့ပြီးဆွတ်အဖွဲအနားကပ်သွားချိန်မှာသူ့ကားထဲကဘုံးတလုံးကိုဖောက်ခွဲပစ်ခဲ့တယ်လို့ဆိုပါတယ်ပောက်ကွဲမှုကြောင့်ရဲရဲရှိတဲ့ဦးဒန်ရနှင်းငယ်ရခဲ့တယ်လို့နောက်တစ်ဦးကတော့တန်ရရှိသူကိုပစ်ခတ်ခဲ့ပါတယ်ကောင်းတဲ့ခါအော့စတင်မှာတွေ့ရတဲ့ဘုံး၆လုံးကိုထောင်ခဲ့သူဖြစ်မယ်လို့ယုံကြည်ထားတာပါအဲ့ဒီ၆လုံးတည်းက၅လုံးပောက်ကွဲခဲ့ပြီးတေဆုံးသူ၅ဦးနဲ့အပြင်းထန်ဒဏ်ရာရသူကအ ਨੇ ဆုံး၅ဦးရှိနေပါတယ်။သူတေဆုံးသွားပြီဆိုပေမဲ့ Austin Data ကံတွေအနေနဲ့တတိရှိကြဖို့အနာဝန်ချင်မှမတွေ့ရသေးတဲ့ဘုံတွေရှိနေနိုင်တယ်လို့အာနာဘန်တွေကတတိပေးပါတယ်။ Austin မြို့ရဝန် Steve Adler ကတော့လွန်ခဲ့တဲ့24နှစ်အတွင်းဒီတန်မြတ်ရှိသူဘယ်မှာရှိခဲ့လဲဆိုတာဂုဏ်ရီမသိရသေးတာမို့လူလူအနေနဲ့တတိရှိကြဖို့လိုအပ်နေသေးပါပဲလို့တတိပေးပါတယ်။တန်မြတ်ရှိသူကအခုလိုဘာကြောင့်ဘုံခွဲမှုတွေလှုပ်ဆောင်ခဲ့လဲဆိုတာကိုတော့အခုထိမသိရသေးဘူးလို့လည်းအာနာဘန်တွေကပြောပါတယ်
။နိုင်ဂျီးရီးယားနိုင်ငံရှိတော်ပိုင်ကအဆောင်နေចောင်းသားတွေရှိတဲ့ចောင်းတောင်းကနေចောင်းသူအယောက်130ကိုဖမ်းသွားပြီးတလာကြပြီးတဲ့နောက်မိန်းကလေးအားလုံးဒီဘက်ကိုဘိုဂိုဟာရမ်စစ်သွေးကြော်တွေကဗိုလ်ဒူးနေမှာပြန်လွတ်ပေးလိုက်ပါတယ်။မိန်းကလေးတွေပြန်လွတ်လာတာကြောင့်မိသားစုအများအပြားအတွက်စိတ်သက်သာရရသွားကြပြီးမြဲဘာလို့ပြန်လွတ်ပေးလိုက်တာလဲဆိုတဲ့မေးခွန်းတွေကထွက်နေပါတယ်။မျိုးကိုသွားတဲ့လမ်းတစ်လျှောက်ကနေရာအသီးသီးမှာဒေသဆန်တော်ကြီးမနဲ့3နာရီလောက်ကမိန်းကလေး60တယောက်နဲ့ယောက်ျားလေးတယောက်တို့ကိုစစ်သွေးကြွတွေကပြန်လွတ်ပေးခဲ့တာဖြစ်တယ်လို့အဘူဂျာမျိုးတော်မှလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်နိုင်ဂျီးရီးယားပြန်ကြားရေးဝန်ကြီးလိုင်မိုဟာမက်ကပြောပါတယ်။အဲဒီနောက်ပိုင်းထွက်လာတဲ့အစိုးရသတင်းတပုတ်မှာတော့ဗန်းခံရသူ100တယောက်လုံးကိုပြန်လွတ်ပေးလိုက်ပြီလို့ပြောထားပါတယ်။ဒါချီမျိုးအစိုးရမိန်းကလေးကျောင်းနဲ့ဤပညာကောလိပ်ကနေဖေဖော်ဝါရီလ19ရက်နေ့ကကျောင်းသူလူတွေကိုဖမ်းခေါ်သွားတာပါ။ဒီလိုပဲဂျိုးပန်းချက်တွေနိုင်ငံတွင်းမိတ်ဆွေတို့ရဲ့အကူအညီတွေကနေတဆင့်ကျောင်းသူလေးတွေကိုပြန်လွှတ်ပေးလိုက်တာဖြစ်ပြီးချင်းချက်မဲ့လွှတ်ပေးလိုက်တာဖြစ်တယ်လို့ဝန်ကြီးမိုဟာမက်ကပြောသလိုငွေမပေးရဘူးလို့လည်းဆိုပါတယ်။စစ်ဘက်အင်အားနဲ့လုဆောင်တဲ့နီလန်အစားစစ်ဆက်ညှိနှိုင်းပြီးတော့မိန်းကလေးတွေပြန်လွှတ်လာမယ်လို့ဒီကရတဲ့သတင်းဘက်ကဒက်ပတီကိုသွားခဲ့တဲ့တမရမိုဟာမာဒူဘူဟာရီကမိဘတွေကိုအာမခံပြောဆိုခဲ့ပါတယ်။
အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်မှာအရေကံဖောက်ခွဲမှုတစ်ခုကြောင့်လူပေါင်း30ကျော်တေဆုံးခဲ့ပြီး65ယောက်ကျော်ဒဏ်ရာရသွားတယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါတယ်။ရှီယာမွတ်စလင်တွေရဲ့ရက်ကွက်တစ်ခုနားမှာဗုဒ္ဓဘုရင်ကနော်ရုစ်ပါရှန်နှစ်တကူပွဲတော်ဆင်နွှဲနေတဲ့လူအုပ်ကိုပြစ်မှတ်ထားပြီးအသေးခံဖောက်ခွဲတာဖြစ်တယ်လို့တာဝန်ရှိသူတွေနဲ့မျက်မြင်တွေကပြောပါတယ်။ IS အစွန်းရောက်တွေကသူတို့လက်ချက်ဖြစ်တယ်လို့ကြေညာထားတဲ့အကြောင်းဘာသာရေးအစွန်းရောက်ဝါဒီတွေရဲ့ချင်းချောက်မှုတွေကိုတကမ္ဘာလုံးမှာစောင့်ကြည့်လေ့လာနေတဲ့စိုက်ထောက်လိုင်းအုပ်စုကပြောပါတယ်။ Adigan Pakwe do her Pakistan Amuta to Pippi, Kat E. Shaki de Dama, Lurisu in Nijajin, Dre, three Adigan Wilson will Pakwe like that Pitello, IS attempted Wari Puga, Piobari. They sent Rayaduri, Aronha, Ajatari Pitello, Afghan Pide, Tana, Piogna, Nestre, Rahimiga, Biogo, Piobari. They sent Yetra Tola, Nainello, Yetra Pune, Kese, Lutariga, Piobari. Detakamua Ludarugo, Sanjan Chulon, Jasmu Pitello, Afghan Tamra, Ashraf Kaniga, Pitan, Shamcha, Kevari.
Iran Nuclea, the boarding Jama, Bionari Lupo, Urobaga Lupo, Kametune, Tigre, the Hembaga, a few bosom, Sunidari, Shigelu, American Bionsuga, Piobari. ဒါပေမဲ့ဆွေးနွေးပွဲတွေမအောင်မြင်ဖြစ်ပြီး2015ခုနှစ်ကချိုးဆိုတဲ့တမိုင်းဝင်သဘောတူညီချက်ကနေနှုတ်ထွက်ဖို့သမ္မတဒေါ်နယ်ထရမ့်ကဆုံးဖြတ်လာမယ်ဆိုရင်တခြားလုံဆောင်နိုင်ပွဲရာအစီအစဉ်တွေကိုလည်းရေးဆွဲနေတယ်လို့ပြောပါတယ်။ဦးဆောင်စစ်ဆေးညှိနှိုင်းနေသူနိုင်ငံသားအီထာနာမူဝါဒရေးဆွဲရေးဆိုင်ရာညွှန်ကြားရေးမှူးဘရိုင်ယန်ဟုတ်ကဒရင်နောက်တွေကိုဗိုလ်ရုံးနေမှာလို့ ို့ Brian Hook ကပြောပါတယ်။ Iran ပေါ်ချမှတ်ထားတဲ့တန်ခတ်ရည်ရွယ်မှုလျှော့ပေါ်တက်တာကွန်းကို Iran နျူကလ িয়ার ရေးသဘောတူညီချက်ထဲမှာပါတဲ့အတိုင်းတက်တန်းထပ်တိုးပေးမလားဆိုတာမေလ12ရက်နေ့မှာသမ္မတ Trump အဆိုအရကဆုံးဖြတ်ရမှာဖြစ်ပါတယ
်။ VOA American တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီခန့်ဒိုင်းထိုမီတာ32 kHz 9335ဒိုင်းထိုမီတာ40 kHz 9639ညဒိုင်းထိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဘက်မှာဒိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီခန့်ပြန်လည်ထုတ်လွှင့်ချက်ကိုတော့ဒိုင်းထိုမီတာ20 25 30တို့ကနေဖမ်းယူနာဆင်နိုင်ပါတယ်
VOA American တိုင်းကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။သမရဥထင်ကျော်ရာထူးကနေအနားယူလိုက်ကြောင်းဗိုလ်တဖူးနေမှာပဲသမရရုံးကကြေညာခဲ့ပါတယ်။ဒါပေမဲ့ဘာကြောင့်အနားယူခဲ့လဲဆိုတာကိုတော့တိတိကျကျမပြောပါဘူး။သမရဥထင်ကျော်ကမကြခင်လတွေအတွင်းမှာကျန်းမာရေးကြောင့်ပြိပမှစိတ်ကူတမှုခံခဲ့ရတာမှုကျန်းမာရေးကြောင့်ဖြစ်ဖို့များတယ်လို့သုံးသပ်ကြပါတယ်။လိလက်သွားတဲ့သမရနေရာမှာတော့လက်တလုံးမှာဒုတိယသမ္မတဦးမြင့်စွေတာဝန်ယူမှာဖြစ်ပြီးသမ္မတရာထူးနေရာကိုအလုတ်လုတ်ရဲ့9ရက်အတွင်းအစားထိုးခန့်အပ်သွားမှာဖြစ်ကြောင်းသမ္မတရုံထုတ်ပြန်ချက်မှာဖော်ပြပါဗျာ2015ရွေးကောက်ပွဲမှာ NLD ပါတီတခဲနဲ့အနိုင်ရခဲ့ပေမဲ့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေအရနိုင်ငံခြားသားနဲ့ဆွေမျိုးတော်ဆက်သူဖြစ်ဒေါင်ဆန်းစုကြည်ဟာသမ္မတတာဝန်ယူခွင့်မရှိတဲ့အတွက်အသက်82နှစ်ရွယ်ဦးထင်ကျော်ကိုသမ္မတအဖြစ်နဲ့ခန့်အပ်ခဲ့တာဖြစ်ပါတယ်နိုင်ငံရေးဝန်ကြီးဖြစ်အစောပိုင်းမှာတာဝန်ယူခဲ့တဲ့ဒေါန်ဆန်းစုကြည်ဟာနောက်ပိုင်းမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဖြစ်နေပါတာဝန်ယူခဲ့ပြီးအစိုးရကိုဥဆောင်နေတာဖြစ်ပါတယ်။သမ္မတဦးထင်ကျော်တာဝန်ကအနားယူကြောင်းကြေညာခဲ့တဲ့တနေ့တည်းမှာပဲပြည်သူ့လွတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ဟာလည်းနှုတ်ထွက်ကြောင်းကြေညာခဲ့တာဖြစ်ပြီးလွတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ကိုသမ္မတဦးထင်ကျော်နေရာမှာအစားထိုးမှာဖြစ်ကြောင်းအားလိုက်ရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရမုံရအောင်ရှင်ရဲ့ပြောကြားချက်ကိုကိုးကားပြီး Reuters သတင်းကဖော်ပြပါတယ်။ဦးဝင်းမြင့်ဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီစတင်ထူထောင်ဆင်ဟအစပြီးပါတီတာဝန်တွေထမ်းဆောင်ခဲ့သူဖြစ်တယ်လို့ပါတီခေါင်းဆောင်ဒေါန်ဆန်းစုကြည်ယုံကြည်အားထားသူတဦးလည်းဖြစ်ပါတယ်။အခုလစ်လက်သွားတဲ့သမရနေရာမှာပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ကိုတင့်တော်တဲ့သူဖြစ်နေမြန်မာနိုင်ငံဆိုင်အမေရိကန်တမန်ကြီးဟောင်းဒဲရစ်မချက်ကမြင်ပါတယ်။ဒါပေမဲ့ဦးဝင်းမြင့်သမရဖြစ်လာရင်တိုင်းရင်းသားအဖွဲ့တွေနဲ့အဆင်ပြေပါမလားလို့တန်လျက်ရှိသူတွေလည်းရှိနေတာပါ
။အမေရိကန်တောင်ကိုရီးယားတို့နဲ့ဆွေးနွေးပြောဆိုမှုငြိမ်းချမ်းရေးထိုးစစ်လုပ်ဖို့မကြသေးခင်ကကမ်းလှမ်းတာဟာနိုင်ငံအင်အားရဲ့ရလဒ်တာဖြစ်ပြီးနိုင်ငံတကာစီးပွားရေးတံခါးရည်ရွယ်မှုချမှတ်ထားတဲ့ဖိအားကြောင့်မဟုတ်ဘူးလို့မြောက်ကိုရီးယားကပြောလိုက်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်အစီအစဉ်တွေအဆုံးသတ်စေဖို့ရည်ရွယ်ပြီးတံခါးရည်ရွယ်မှုတွေချမှတ်ထားတာပါ။အင်ကာနီကမြောက်ကိုရီးယားနိုင်ငံပိုင်ရုပ်သံသတင်းဌာနကနေထုတ်လွှင့်တဲ့စောင်းပါတဲ့မှာမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းနဲ့မီလာမှာတွေ့ဆုံဖို့သမ္မတဒေါ်နယ်ထရန့်ကသဘောတူထားတာအပါအဝင်တောင်ကိုရီးယားအမေရိကန်တို့နဲ့ထိပ်သီးစီးပွားပွဲလုပ်မယ်လားလားတွေနဲ့ပတ်သက်လို့တော့ဘာမှထည့်ပြောမထားပါဘူး။ဒါပေမဲ့လည်းအခုဆောင်မဟာမြောက်ကိုရီးယားအမေရိကန်နဲ့တောင်ကိုရီးယားတို့ကြားတရမန်ဆက်ဆံရေးအခြေအနေအနည်းငယ်အပြောင်းအလဲရှိပြီးတဲ့နောက်အဲ့ဒါနဲ့ပတ်သက်လို့မြောက်ကိုရီးယားဘက်ကပထမဆုံးထည့်သွင်းပြောဆိုတဲ့ဆောင်မဖြစ်ပါတယ်။တောင်ကိုရီးယားနဲ့ပြန်လည်တင်းပြရေးအတွက်အခြေအနေအပြောင်းအလဲကြီးတစ်ခုရှိထားပြီးအမေရိကန်ပြည်ထောင်စုနဲ့အပြောင်းအလဲအရေးလက္ခဏာတစ်ခုရှိထားပြီးလို့ဆောင်မကိုဖတ်ကြားအထံတွင်တဲ့အမျိုးသမီးကပြောပါတယ်။အမေရိကန်နဲ့တောင်ကိုရီးယားတို့ကိုမြောက်ကိုရီးယားဘက်ကကမ်းလှမ်းတာဟာအင်အားချိနဲ့လို့မဟုတ်ပဲအင်အားကောင်းတဲ့အနေအထားကြောင့်ဖြစ်တယ်လို့လည်းဆိုပါတယ်။မြောက်ကိုရီးယားအစိုးရရဲ့ဆွေးနွေးပြောဆိုမှုငြိမ်းချမ်းရေးထိုးစစ်ဟာလူ့ကျန်တာမှန်သမျှအားလုံးရထားပြီးတာနဲ့အမျှမိမိကိုယ်ကိုယုံကြည်မှုကိုထုတ်ဖော်ပြသမှုတစ်ခုဖြစ်တယ်လို့ဆောင်းမဖတ်ကြားသူကပြောတော့ပါတယ်
အာယွန်ဂျော့တီကိုက်ချတဲ့ဓာတ်ရုပ်စိတ်တုံးခဲ့တဲ့အတွက်ရုရှားနိုင်ငံတာဝန်ယူမှုရှိစီအတွက်အရေးယူလှုပ်ဆောင်ဖို့လိုအပ်တယ်ဆိုတာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ပြင်သစ်သမ္မတအီမန်နျူရယ်မက်ခရွန်တို့ဗဟုသုဘူးနဲ့တယ်လီဖုန်းနဲ့ဆက်သွယ်ဆွေးနွေးချိန်မှာသဘောတူညီခဲ့ကြတယ်လို့သမ္မတအင်ဂျူကပြောပါတယ်။ရုရှားတချို့ဟောင်းတဦးနဲ့သူ့ရဲ့သမီးဖြစ်သူတို့ကိုဗြိတိန်နိုင်ငံမှာဒီဓာတ်ရုပ်စိတ်နဲ့တိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဗြိတိရှ်မြေပေါ်မှာအရက်သားတွေကိုဓာတ်ရုပ်လက်နက်နဲ့ရုရှားကတိုက်ခိုက်ခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးဗြိတိန်နိုင်ငံနဲ့အတူတသားနဲ့ရက်တည်တဲ့ဆိုတာထရမ့်နဲ့မက်ခရွန်တို့ထက်လောင်းအတည်ပြုပြောဆိုခဲ့ကြတယ်လို့သမ္မတအင်ဂျူထုတ်ပြန်ချက်ထဲမှာဖော်ပြထားတာပါ။ဒီလအစောပိုင်းကဗြိတိန်နိုင်ငံဆဲလ်စ်ဘရီမြို့မှာစာကြီးစကရစ်ပေါ်နဲ့တမိဖြစ်သူယူလီယာတို့ကိုအစိမ့်နဲ့တိုက်ခိုက်ခဲ့တဲ့ဖြစ်ရပ်ပေါ်မှာဗြိတိန်ကရုရှားကိုအပြစ်ဖို့ပြောဆိုထားတာဖြစ်ပါတယ်။စကရစ်ပေါ်နဲ့တမိဖြစ်သူတွေရဲ့အခြေအနေဟာအခုထိစိုးရိမ်နေရတဲ့အခြေအနေမှာရှိပါတယ်။ဒီဖြစ်ရပ်မှာသူတို့ပါဝင်ပတ်သက်မှုမရှိပါဘူးလို့ရုရှားအစိုးရကတော့ညင်းဆိုပါတယ်။ဒီတိုက်ခိုက်မှုကိုလက်တုံပြန်တဲ့အနေနဲ့ဗြိတိန်နိုင်ငံကရုရှားတန်တမာ23ယောက်ကိုတိုင်းပြည်တွေကနေနှင်ထုတ်ခဲ့တယ်လို့ရုရှားကလည်းအလားတူပဲ23ကိုဗြိတိန်တန်တမန်23ကိုတိုင်းပြည်တွေကနေနှင်ထုတ်ခဲ့တာပါဗြိတိန်နဲ့ပြင်သစ်သမ္မတအမေရိကန်နဲ့ပြင်သစ်သမ္မတတို့ကအရေးယူလှုပ်ဆောင်မှုအတွက်လိုအပ်တယ်လို့သဘောတူကြပေမဲ့ဘယ်လိုလှုပ်ဆောင်မယ်ဆိုတာကိုတော့ထုတ်မပြောခဲ့ကြပါဘူး
တမရီနဲ့အလူမီနီယံသွင်းကုန်တွေပေါ်အခွင့်အရေးချက်ဖို့အမေရိကန်ကပြောထားတာပါဝင်ကုန်သွယ်ရေးဆိုင်ရာညှိနှိုင်းပေါင်းမှုတွေကိုဖြည့်ဆည်းရေးအမေရိကန်နဲ့ဥရောပသမဂ္ဂ EU အကြားဆွေးနွေးပွဲတွေထပ်လုပ်ဖို့ရှိပါတယ်တမရီနဲ့အလူမီနီယံပါဝင်ကုန်သွယ်ရေးဆိုင်ရာနှစ်ဖက်စိုးရိမ်ချက်တွေကိုသမ္မတထရန့်သူ့အစိုးရအဖွဲ့လိုနဲ့ဆွေးနွေးပွဲတွေချက်ချင်းလုပ်ဖို့မိမိတို့သဘောတူထားပါတယ်နဘာစလုံးကလက်ခံနိုင်မှုရှိတဲ့ရလဒ်တွေဖြစ်နေတဲ့အများဆုံးထပ်ပေါ်စီရေးဆန်းစစ်သုံးသပ်ဖို့ဆိုတဲ့အမြင်နဲ့ဆွေးနွေးသွားကြပါမယ်လို့ဗိုလ်ဒူးလေးကထုတ်ပြန်တဲ့ American EU ပူးတွဲကြေညာချက်ထဲမှာဖော်ပြထားပါတယ်။ American ကုသရေးဝန်ကြီးWilbur Ross နဲ့ EU ကုန်သွယ်ရေးကော်မရှင်နာမင်းကြီး Cecilia Malmström တို့ Washington မြို့တော်မှာဆွေးနွေးပြီးတဲ့နောက်အခုကြေညာချက်ထွက်လာတာပါ။ဒီသတင်းမှနောက်ပိုင်းကစပြီးတမ်မီနဲ့အလူမီနီယံသွင်းကုန်တွေပေါ်အခွန်စည်းကြတာစတင်မဲ့အကြောင်းသမ္မတ Donald Trump ကကြေညာထားပါတယ်ခင်ဗျာ။
ဒါကတော့ထေတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကုကျော်ကျော်သိန်းတို့ကြီးညာတွားခဲ့ကြတာဖြစ်ပါတယ်အခုတော့သတင်းလွှာတွေကိုတင်ဆက်ဖို့အချိန်ရောက်ပါပြီမြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းတွေကိုအရင်ဆုံးကြားရပါမယ်တမရဥထင်ကျော်ယာရုကနေအနားယူလိုက်တဲ့အကြောင်းဘော်ရုနေမှာနိုင်ငံတော်တမရရုံးကနေပြီးတော့ကြီးညာခဲ့ပါတယ်ဥထင်ကျော်ရဲ့နေရာမှာပြည်သူ့လွတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ကိုခံထားဖို့ဖြစ်လာနိုင်တယ်ဆိုတဲ့ခန့်မှန်းချက်တွေလည်းထွက်ပေါ်နေတာဖြစ်ပါတယ်တခြားနိုင်ငံတွေနဲ့တိတ်ပြီးတော့မတူလှတဲ့မြန်မာနိုင်ငံရဲ့သမရယာရုအပြောင်းလဲနဲ့ပတ်သက်ပြီးတော့ VOA ဝိုင်းတော်သူဒေါခင်မျိုးတက်ကဆက်သွယ်မိမြင့်ရမှာမြန်မာနိုင်ငံဆိုင်ရာအမေရိကန်တမတ်ကြီးဟောင်းဒရစ်မရှဲကအခုလိုစပြီးတော့ပြောပါတယ်ခင
်ဗျ Chinjaw had very very limited powers because Dosu sought to assert her own authority because you know the election was really a referendum on her which makes sense
Chinjaw မှာကန့်သနဲ့အနာအနေချင်းပဲရှိပါတယ်ဘာကြောင့်လဲဆိုတော့ Dosu ကပဲအနာကိုချုပ်ပိန်ထားတာပါဒီကောက်ပွဲတုန်းကပြည်သူတွေကဒေါ်စုကိုပဲပုံပြီးမဲပေးရွေးချယ်ခဲ့ကြပြီးမဲ့ဒေါ်စုသမရမဖြစ်အောင်အတားအဆီးတွေရှိနေတဲ့အတွက်ဥတီညော်ကိုထားတာပါဒါကြောင့်လဲဥတီညော်အနာယူသွားဟာနိုင်ငံအတွက်စိတ်မနစ်နာလှပါဘူးသူဟာတကယ်လူတော်တယောက်ဖြစ်ပါတယ်သူကျမ်းမာရေးကောက်ဖို့ကျွန်တော်လဲဆူတောင်းပေးပါတယ်အရေးကြီးတာကဒေါ်စုအတွက်စုလိုလူတယောက်ရရှိဖို့ပဲဖြစ်ပါတယ်ဥတီညော်နေစလိုနေနိုင်မဲ့သူတယောက်ကိုသမရနေရာမှာသူထားခြင်းမှာပါသူပြောတဲ့အတိုင်းမလိုက်နာပဲတကယ်အနာရှိတဲ့လူမျိုးကိုတော်စုလိုချင်မှာမဟုတ်ပါဘူး
။ဒါဆိုဥထင်ကျော်တို့လူမျိုးဘသူဖြစ်နိုင်မယ်လို့မြင်ပါတယ်ရှင့
်။ Well, the rumor I hear is Wayne Mientz, the speaker, lower house speaker, who does seem to fit the bill for.
ဒီနေ့ကတော့ဥဝင်းမြင့်လို့ကြားပါရယ်။ပြည်သူ့လွှတ်တော်ဥက္ကဋ္ဌပါသူဟာနိုင်ငံတော်အတိုင်းအမြန်လူချင်တဲ့ပုံစံနဲ့တိုက်တဲ့သူတယောက်ဖြစ်ပါရယ်။အားထားယုံကြည်ရတဲ့သူဖြစ်သလိုတော်စုပေါ်စစ်စာရှိတဲ့သူပုဂ္ဂိုလ်ရေးသိပ်ပြင်းထန်တဲ့သူတယောက်မဟုတ်သလိုသူလုဆွေကျင်တဲ့အလုပ်တွေကိုလုပ်နိုင်မဲ့သူပါ။ဒါကြောင့်ဥထင်ညော်နေရာမှာအစာထိုးထိုင်မဲ့သူဖြစ်ပါတယ
်။ဒေါန်ဆန်းစုကြည်မာကတာဝန်တွေတိတ်ကိုကြီးနေတာပါ။ဒီတာဝန်ကိုခွဲပြီးယူနိုင်မဲ့သူတယောက်ယောက်ကိုများဒေါ်စုတို့ကနေမယ်လို့ထင်ပါသလားရှင
့်။ That's up to her. I think every leader needs a trusted group around him or her for good advice, for a candid advice, for hard truths.
ဒါကငိုပြောတာပါဒါကောင်းဆောင်မှုသူတို့ဘေးနားမှာသူတို့ယုံကြည်ရတဲ့လူကိုပဲထားကျင်ကြပါတယ်အကြံကောင်းဒါမှမဟုတ်ရိုးသားပွင့်လင်းတဲ့အကြံပေးမဲ့သူစေတနာမှန်တဲ့ပေးတဲ့အကြံကောင်းဆောင်ကမကြားခြင်းပေမဲ့လက်ခံသင့်တဲ့အကြံပေးမဲ့သူကိုယ့်လက်ထဲအာဏာရှိရမရှိရဂရုမစိုက်ပဲနိုင်ငံကောင်းဆောင်အတွက်စူးဥတီချက်အောင်မြင်အောင်အထောက်အကူပေးနိုင်မဲ့သူကိုလူကျင်တယ်လို့ပြောကြပါတယ
်ဦးဝင်းမြင့်ကိုဒီလိုမျိုးတင့်တော်မဲ့သူလို့ရောထင်ပါသလား
I think well if she chooses him for that task then The most important thing is that she believes that he is the right person for her. Now, you know, because it's someone that she needs to trust in that position.
ဒီကဝန်ပြည့်စုကိုရွေးရဲဆိုရင်တော့အရေးကြီးတာသူကဒီနေရာအတွက်အသင့်တော်ဆုံးလူဖြစ်သူမကူရင်ကယုံကြည်မှုရှိဖို့ပါဒီရုပ်အတွက်သူမယုံကြည်ရမယ်သူတယောက်လိုအပ်ပါတယ်ဦးဝင်းချင်းဖြစ်ဖြစ်ဦးထင်းကျော်နေရာကိုယူမဲ့သူတယောက်ရောက်ပါဦးထင်းကျော်ဟာအင်မတန်ရိုးသားဖြောင့်မတ်တဲ့သူပါအင်မတန်မှလည်းနှုတ်နယ်ပါတယ်ကျွန်တော်အမြင်ပြောရင်တော့ဒေါအောင်ဆန်းစုကြည်ကသူမတူတဲ့ခေါင်းဆောင်
ဖြစ်နေမြန်မာနိုင်ငံဆိုင်ရာအမေရိကန်တမန်ကြီးဟောင်းဒက်ရစ်မစ်ချယ်ကမြင်ပါတယ်ဒါပေမဲ့ဥဝင်းမြင့်သမရဖြစ်လာရင်တိုင်းဒေသအဖွဲ့တွေနဲ့အဆင်ပြေပါမလားလို့တန်တရားရှိသူကတော့ဂျာမနီနိုင်ငံဟွန်ဘော့တက်ကတူမြန်မာရေးရာဌာနအငိမ့်စားကတိကဥက္ကမောင်းစောပ
ါဥဝင်းမြင့်ကတော့ငိုလွတ်တော်ဥက္ကဋ္ဌဖြစ်နေတယ်ဆိုတော့ရာဒူရာဒူကတော်တော်လေးမြင့်နေတဲ့လူပဲဆိုတော့ဘာမှအဆင်ပြေတဲ့ဒုတိယသမရရွေးကောင်းရမယ်နောက်ကိုသမရအဖြစ်ရွေးကောင်းမယ်legal procedure ရတော့မှန်တဲ့ချက်တင်နေတော့တွားနေမှာပဲဒါပေမဲ့ကျွန်တော်မြင်တာတစ်ခုရှိတာကဥဝင်းမြင့်ကပြည်သူ့လွတ်တော်မှာဥပဒေလွန်နေတဲ့အချိန်မှာတိုင်းရင်းသားလွတ်တော်အမတ်ကြီးနဲ့ပြက်ပနာတွေပါနေကြုံမှုတယ်တိုင်းရင်းသားလွတ်တော်အမတ်ကျွန်တော်မြင်ရကဥဝင်းမြင့်ကိုမကျင်နပ်ကြရပါလေလက်ရှိကြတယ်ရှိကြတော့ဥဝင်းမြင့်ဒီကလွတ်တော်မှာဖြစ်လာတဲ့အချိန်ကြားလို့ရှိရင်အဲ့ဒါတိုင်းရင်းသားပါတီတွေနဲ့ဒီဘဟုအစိုးရနဲ့ဆက်ဆံရေးကပုံပြီးတော့များအဲ့ဒီမော်ဒီဖြစ်လာနိုင်မလားဆိုတဲ့အချက်တစ်ချက်ကိုတော့ကျွန်တော်တွေးမိတယ်
။သမရဥထင်ကျော်ယာရုကနေအနားယူသွားတာနဲ့ပတ်သက်ပြီးဘာအကြောင်းကြောင့်ဆိုတာကိုတရားဝင်ထုတ်ပြန်တာမျိုးမရှိသေးပါဘူး။ဖွဲ့စည်းပုံအခြေခံဥပဒေအရလစ်လပ်နေတဲ့သမရနေရာမှာဒုသမရတဦးဖြစ်တဲ့ဦးမြင့်ဆွေကယာယီတာဝန်ယူရမှာဖြစ်ပြီးမကြခင်မှာပဲသမရအစ်စ်ကိုရွေးချယ်ကြရမှာဖြစ်ပါတယ်
။ဒါကတော့မြန်မာနိုင်ငံမှာသမရအစ်စ်ခန့်အရေးနဲ့ပတ်သက်ပြီးတော့ဒေါခင်မျိုးတစ်ကဆက်သွယ်မိများတင်ပြထားတဲ့သတင်းလွှာကိုနားဆင်ကြရတာပါအခုတော့ရှမ်းပြည်နယ်ဘက်ကအခြေအနေကိုဆက်အောင်ပါရှမ်းပြည်နယ်မြောက်ပိုင်းကွန်းလုံမြို့ကခေါင်းခါစစ်စီဂိတ်ကနေစစ်ဆီးနေချိန်မှာမော်တော်ယာဉ်ရဲ့စီတိုင်ကီထဲမှာထည့်လာတဲ့စိတ်ကြွဈေး2သိန်းကျော်ကိုဖမ်းဆီးရမိခဲ့ပါတယ်ရှမ်းပြည်နယ်အတွင်းတချို့ရွာတွေမှာဆိုရင်စိတ်ကြွဈေးတွေတောက်သုံးမှုလုပ်တယ်ဆိုပြီးတော့အိမ်တိုင်းလူလူမှာမိသားစုတွေဆေးဆွဲနေကြတာလည်းရှိတယ်ဆိုပြီးရှမ်းပြည်နယ်အတွင်းမှာပညာပေးလုပ်ငန်းလုပ်ကင်နေသူတွေကဆိုပါတယ်ထိုင်းချီဆိုင် VOE သတင်းတော့မအေးမှသတင်းပေးပို့ထားတာကိုနားဆင်ပါခင်ဗျာ
ရှမ်းပြည်နယ်မြောက်ပိုင်းကွန်းလုံမြို့ကိုမောင်းလာတဲ့ကားတစ်စီးကိုကောင်းခါစစ်ဆေးစခန်းကမလ20ရက်နေ့ကရှာဖွေစစ်ဆေးမှုလုပ်ခဲ့ရမှာကားရဲ့စီတိုင်ကီကိုအံဝက်လုပ်ပြီးစိတ်ကြွစီအလုံးရည်2သိန်းကျော်ကိုတဲဆောင်လာသူတွေကိုဖမ်းဆီးမိခဲ့ကြောင်းအနာပိုင်တွေကပြောဆိုပါတယ်စိတ်ကြွစီတွေဟာရှမ်းပြည်နယ်အတွင်းကလူလူတွေကြားလူငယ်တွေကြားမိသားစုတွေကြားမှာအများအပြားသုံးစွဲမှုတွေရှိနေတဲ့အကြောင်းရှမ်းပြည်နယ်အတွင်းမှာပညာပေးမှုတွေလှုပ်ဆောင်ခဲ့တဲ့ရှမ်းမျိုးသမီးတို့ကပြောပြပါတယ်
အဲ့ဒီမိသားစုတစုမှာဆိုအဖေလဲဆွဲနော်တခါတလေအပြင်တချို့ကအမေပါဆွဲတာဒါတမိတွေပါဆွဲတာလေမျိုးလေအော်အဲ့ဒီဆွဲတာရဲ့ဒါမှမဟုတ်လဲအဖေဆွဲပြီးတော့မှဟိုလုံးမလုံးတော့အမေကပါတိုင်ခံတော့ကျွေးရတာဒီအဲ့လိုမျိုးတွေပဲအဲ့ဒီအဲ့မတော်တယ်မအဲ့ဒီလိုဆေးဆွဲတာအရင်ဆုံးမျိုးပေါ့ကောင်းတာတော့ဘာမှဒီအဲ့ရှမ်းပြည်ကျတော့အရင်ဆေးဆွဲတာများတယ်မင်းသေးဒီရောရောရှားလေးဒီရောဟိုဘလုံးလုံးတဲ့လူလဲအဲ့ဆေးဆောင်မှလည်းအလုံးလောက်လာစီနေကြမှာတကယ်
ရှမ်းပြည်နယ်အတွင်းမှာ2018ခုနှစ်အတွင်းစိတ်ကြွဈေးပေါင်းအလုံးရည်တန်းတဲ့ချီပြီးဖမ်းဆီးမိခဲ့တယ်လို့ရှမ်းပြည်နယ်နဲ့ထိဆက်နေတဲ့ထိုင်းနိုင်ငံမြောက်ပိုင်းမှာလည်းတန်းတဲ့ချီပြီးဖမ်းဆီးမိနေတာပါရှမ်းပြည်နယ်အတွင်းဖမ်းဆီးမိခဲ့တဲ့စိတ်ကြွဈေးတွေနဲ့ပတ်သက်လို့ဘယ်နေရာမှာထုတ်လုပ်နေတယ်လဲဆိုတာထုတ်ဖော်နိုင်တာမျိုးသိမရှိတယ်လို့ရှမ်းလူလူတွေကြားမှာလည်းအလွဲတကူဝယ်ယူလို့ရနေတာမျိုးတွေရှိနေတယ်လို့လည်းသူကဆိုပါတယ်။များသောအားဖြင့်ဖမ်းဆီးမိနေသူတွေကလည်းတဲဆောင်သူတွေဖြစ်ပြီးတချို့ဖမ်းမိတဲ့မူရစ်ဆေးတွေကတော့ပိုင်ရှင်မဲတွေဖြစ်တယ်လို့လည်းပြောပြပါတယ်
။မင်းကတော့ပြန်နာမတော့ဘူး။မင်းလည်းမင်းတို့မိနာအဲ့မိပြီးလည်းပိုင်ရှင်မဲလို့ပဲပြောတော့သူတို့က
မြန်မာလာအိုထိုင်းထိစပ်နေတဲ့ရွှေတရီကန်ဒေသဟာကမ္ဘာပေါ်မှာမူရစ်ဆေးဝါးအများဆုံးထုတ်လုပ်ရနေရတဲ့ခုအဖြစ်လူသိများခဲ့ပြီးနှစ်စဉ်စိတ်ကြွဈေးတွေတန်းတဲ့ချီပြီးဖမ်းဆီးမိနေတာပါမဲကောင်မြကျောင်းတစ်လျှောက်မှာရှိတဲ့အဲ့ဒီဒေသမှာဗိမျက်ခွန်စာနဲ့ပတ်သက်တဲ့လူဟောင်းတွေနဲ့ပြည်သူစစ်တပ်ဖွဲ့ဝင်တွေအတော်များများခြေကုပ်ယူထားတဲ့နေရာတွေဖြစ်ပါတယ်မဲကောင်မြကျောင်းတစ်လျှောက်မှာထိုင်းမြန်မာလာအိုတရုတ်စတဲ့အင်းနီနာချင်းနိုင်ငံတွေစုပေါင်းပြီးမူရစ်ဆေးဝါးတိုက်ဖြတ်ရေးလုပ်ငန်းတွေကိုလှုပ်ဆောင်နေပေမဲ့စိတ်ကြွဆေးတွေထုတ်လုပ်မှုတွေကတော့ရော့ကျသွားတာမျိုးတွေတော့သိမရှိသေးပါဘူးရှင
်။သောရရှင်များရှင်
သမရဦးထင်ကျော်နဲ့လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်တို့တရက်ထဲမှာပဲယာရုကနှုတ်ထွက်သွားပါတယ်။အစိုးရနဲ့လွှတ်တော်ထိတ်တန့်နေရပြီအပြောင်းလဲကြောင်းမြမနိုင်ငံကြီးတိုင်းပြည်နဲ့လူလူအပေါ်ရိုက်ခတ်မှုတွေပါဝင်ရှိလာနိုင်ပါတယ်ဆိုတာကိုVOS နင်းနင်းညာတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။ ပြည်ပြောင်းလဲမှုတွေအတွက်အစိုးရနဲ့လွှတ်တော်မှာအပြောင်းလဲလုပ်စေချင်တာဘာတွေများရှိပါသလဲဆိုတာကိုသောရရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့
voanews.comကိုကြိုတင်ပေးပို့ထားနိုင်တယ်လို့voa.facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။နေ့ရက်တိုက်ရိုက်လိုက်စဉ်ကကြိုဆိုပါရခင်။စနေနေ့တိုက်ရိုက်လိုက်မှာပါဝင်ဆွေးနွေးလို့ရင် voa ကိုအချိန်မီဆက်သွယ်ဖို့ထပ်မံပြီးတော့တိုက်တွန်းပါလိမ့်ခင်ဗျာ။အခုတော့နိုင်ငံတကာသတင်းဘက်ကိုဆက်ပါမယ်။အမေရိကန်ပြည်တော်စုကထိုင်ဝမ်ကျွန်းနဲ့ပို့ပြီးတော့နီးကပ်တဲ့ဆက်ဆံရေးတိစောက်ဖို့ခြေလှမ်းပြင်လာရရှိလာနေချိန်မှာပဲတရုတ်သမ္မတကထိုင်ဝမ်ကျွန်းကိုသတိပေးပြောဆိုထားပါတယ်။ အမေရိကန်ပြည်ထောင်စုနဲ့ထိုင်ဝမ်တာဝန်ရှိသူတွေနဲ့နိုင်ငံခြားအကန့်အသတ်မဲ့အပြန်လည်အသွားလာနိုင်မဲ့ဥပဒေတရက်ကိုအမေရိကန်ကွန်ဂရက်လွှတ်တော်ကနေပြဋ္ဌာန်းလိုက်တာကြောင့်လဲတရုတ်ဘက်ကပိုးပြီးတော့သတိထားစောင့်ကြည့်လာပုံရပေမဲ့ CIA ကလှုပ်ဆောင်မဲ့အလားအလာကတော့နည်းတယ်ဆိုပြီးတော့သုံးသပ်တာမျိုးတွေလည်းရှိနေပါတယ်။ဗစ်တာ ဗီဒီရဲ့ ဆက်သွယ်မေးမြန်းချက်ကိုအခြေခံပြီးတော့ကိုတိုတိုသိန်းကပြောပြပါလိမ့်မယ်ခင်ဗျာ။
တရုတ်နိုင်ငံမှာလက်ရှိအဖြစ်အပြည့်အဝလုပ်ငန်းလုပ်ဆောင်နေနိုင်တဲ့တခုတည်းသောလျင်တင်သင်္ဘောကြီးလျောင်နင်းကိုထိုင်ဝမ်ကျွန်းကမ်းလွန်မှာမတ်လ၂၀ရက်အင်္ဂါနေ့ကတွေ့ခဲ့ရတယ်ဆိုတာထိုင်ဝမ်ကာကွယ်ရေးတာဝန်ရှိသူတွေကဗိုလ်ဒူးနေမှာထုတ်ပြောကြပါတယ်။ခွဲထွက်ရေးအတွက်ထိုင်ဝမ်ကျွန်းကဘယ်လိုကြိုးပမ်းချက်မျိုးမဆိုတမိုင်းကတန်ခတ်တာနဲ့ရင်ဆိုင်ရမယ်
အပြင်းထန်ကြိုးစားလာပေမဲ့လွန်ခဲ့တဲ့နှစ်20အတွင်းတရုတ်နဲ့မတူတဲ့ကုသီးခြားတွင်ပြင်လက္ခဏာကိုတိဆောက်လာတဲ့ထိုင်ဝမ်ကျွန်းသား80ရာခိုင်နှုန်းလောက်အထိကသူတို့ဟာတရုတ်ပြည်မှကြီးတာတွေမဟုတ်ဘူးလို့သတ်မှတ်ထားကြပြီးကိုလန်းကိုဆက်လျှောက်ချင်လာကြတယ်ဆိုတာထင်ရှားလာတဲ့အတွက်တရုတ်အနေနဲ့နောက်လန်းကျောင်းတစ်ခုကိုဖွင့်ထားတာဖြစ်တယ်လို့ဟောင်ကောင်ဘက်ပတစ်တက္ကသိုလ်ကအစိုးရနဲ့နိုင်ငံတကာဆက်ဆံရေးဘာသာရပ်ဆိုင်ရာပေါမောက်ကယွန်ဖြေကဘစ်တန်ကပြောပါတယ်
For that reason, China is also keeping another option, which is the military option. But here,
အဲ့ဒီကြောင့်တရုတ်က CAA ရလှုပ်ဆောင်မှုလမ်းကြောင်းဖွင့်ထားတာပါ။ဒါပေမဲ့လည်းထိုင်ဝမ်ကိုအမေရိကန်က CAA ရကာကွယ်ပေးထားပါတယ်။ထိုင်ဝမ်ကိုတရုတ်က CAA ရတခုခုလုပ်မယ်ဆိုရင်အမေရိကန်ကတုံ့ပြန်လှုပ်ဆောင်လာမှာပါ။ဒါကိုရှီကျင့်ဖင်ကိုယ်တိုင်ကောင်းကောင်းသိပါတယ်။ဒါကြောင့်တရုတ်အနေနဲ့ကဩဇာလွှမ်းမိုးဖို့ဤမျိုးစုံနဲ့ကြိုးစားလာရဲ့ထိုင်ဝမ်ရေလက်ကျမှာအခုတွေ့ရသလို6လန့်တာမျိုးတွေတော့ရေဒါကတွဲပြီးတော့ပို့လုပ်လိမ့်မယ်လို့ကျွန်တော်မထင်ပါဘူ
းဒီတော့တင်ပါပဲအမေရိကန်ဒူးလက်ထောက်နိုင်ငံသားရေးဝန်ကြီး Alex Wang ဟာဒီသတင်းပတ်တွင်ထိုင်ဝမ်မှာရောက်နေပြီးတိုင်ပေမှာလုပ်တဲ့စီးပွားရေးဆိုင်ရာပွဲတစ်ခုမှာထိုင်ဝမ်သမ္မတဆာယင်းဝမ်နဲ့အတူတက်ရောက်ပြီးတော့စကားပြောခဲ့ပါတယ်အမေရိကန်နဲ့ထိုင်ဝမ်တာဝန်ရှိသူတွေအကန့်အသတ်နဲ့အပြန်အလှန်သွားလာနိုင်မယ်ထိုင်ဝမ်ခီးသွားလာခြင်းဆိုင်ရာဥပဒေကိုပြဋ္ဌာန်းလိုက်ပြီးတဲ့နောက်မှာအခုလိုအမေရိကန်နိုင်ငံသားရေးဌာနအဆင့်မြင့်တာဝန်ရှိသူတူထိုင်ဝမ်ကိုသွားရောက်တာပါဘာမောက်ခကဗစ်စတန်ကတော့ဒီလိုဖြစ်လာမယ်ဆိုတာရှီကျင့်ဖင်သိထားပြီးသားပါလို့ပြောပါတယ
် Because Xi Jinping knew already when he gave his speech at the end of the NPC meeting
ထိုင်ဝမ်နဲ့အမေရိကန်ကြားအစိုးရချင်းဆက်ဆံရေးကိုတိုးမြှင့်သင့်တယ်ဆိုတဲ့အမြင်နဲ့ကွန်ဂရက်လွှတ်တော်မှာပါတီကြီးနဲ့ဆိုးရဲသဘောတူညီချက်နဲ့အတည်ပြုထားတဲ့ဒီထိုင်ဝမ်ခီးသွားခြင်းဆိုင်ရာဥပဒေကိုသမ္မတထရန့်ကလက်မှတ်ရေးထိုးပြဋ္ဌာန်းမယ်ဆိုတာတရုတ်လွှတ်တော်အစည်းအဝေးရဲ့နောက်ဆုံးနေ့မှာရှီကျင့်ဖင်ရဲ့မိန့်ခွန်းမပြောခင်ကလေးကတည်ထားပြီးသားပါလာမယ့်လတွေအတွင်းအမေရိကန်အစိုးရကဝန်ကြီးတူဒါမှမဟုတ်အစိုးရအဖွဲ့ဝင်တူထိုင်ဝမ်ကိုဆေလွတ်ဖို့ရှိပါတယ်အမေရိကန်နဲ့ထိုင်ဝမ်ကြားလုံခြုံရေးပိုင်းဆိုင်ရာအနီးကပ်ဆက်ဆံရေးထားရှိတာကြောင့်အစိုးရတာဝန်ရှိသူတွေကြားအတော်လေးကောင်းမွန်တဲ့အပြန်အလှန်ဖလှယ်မှုတွေရှိဖို့လိုအပ်ပါတယ
်အမေရိကန်နဲ့တရုတ်ကြားရှုပ်ထွေးတဲ့ဆက်ဆံရေးဟာပူပေါင်းဆောင်ရွက်မှုရှင်ပြိုင်မှုနဲ့ပြိုင်ဘက်လိုအနေအထားတွေရောထွေးနေတယ်လို့ပမောက္ခကပစ္စတန်ကသုံးသပ်ပါတယ်ဒါပေမဲ့သမ္မတရှီကျင်းဖင်ရဲ့လက်ရှိဦးစားပေးအလုပ်တွေကစီးပွားရေးပြုပြင်ပြောင်းလဲမှုနဲ့လူမှုဝန်ကျင်ငြိမ်းချမ်းရေးကိုထိန်းသိမ်းထားဖို့လို့ဖြစ်တယ်လို့ပြောပါတယ်။ဒါကြောင့်ချင်းချောက်ပြောဆိုတာတွေမကြာခဏတင်းမာတာတွေရှိနေပေမဲ့ထိုင်ဝမ်ရေးမှာတိတ်မကြခင်အချိန်တွေအတွင်းစီးရေးရထိတ်တိုက်တွေ့မဲ့အလားအလာမျိုးခံမှန်းမထားဘူးလို့ဗမောက္ခယွန်ဖြဲကဗစ်စတန်ကပြောပါတယ်ခင်ဗျာ
။ကိုကျော်ကျော်သိန်းပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။အခုတော့မ မြောက်ကိုရီးယားကိစ္စကိုဆက်ပါမယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့တွေ့ပြီးတော့နျူကလ িয়ার တင်းမာမှုလျှော့ချရေးဆွေးနွေးမဲ့ပေါ်အမေရိကန်လွှတ်တော်အမတ်တွေကြားမှာသဘောထားအမျိုးမျိုးကွဲနေကြပါတယ်။အမတ်တချို့ကသမ္မတထရမ့်ရဲ့အခုလိုဆုံးဖြတ်ချက်ပေါ်မှာအကောင်းမြင်ကြပေမဲ့တချို့ကတော့တန်တရားအများကြီးနဲ့စောင့်ကြည့်နေကြပါတယ်။ဒီကြောင့် VOA ရဲ့အထက်လွှတ်တော်သတင်းတောက်မိုက်ကယ်ဘွန်ဝင်းသတင်းပေးပို့ထားတာကိုကိုဝင်းမင်းကဆက်ပြီးတော့ပြောပြပါလိမ့်မယ်ခင်ဗျာ
။ဟုတ်ကဲ့ပါ။ထရမ့်နဲ့ကင်အခုလိုတွေ့မှာကနျူကလ িয়ার ထိတိုက်တွေ့မှုရှောင်ရှားရေးအတွက်တသက်မှာတစ်ခါသာရတဲ့အခွင့်အရေးကောင်းဖြစ်နိုင်တယ်လို့ယူယူမမိုက်လောင်ကြီးထက်လိုက်တာလည်းဖြစ်နိုင်တယ်လို့အမေရိကန်မတ်တွေကအမျိုးမျိုးသုံးသပ်နေကြပါတယ်။ဒီပေါ်အကောင့်မြင်သူတူဖြစ်တဲ့အစိုးရပါတီ Republican အထက်လွှတ်တော်မတ် Lindsey Graham က
My views go big, let's end the Korean War.
ကျွန်တော်မြင်ကတော့မြင့်မြင့်မမရဖို့မှန်ပြီးတော့လုတ်သွားတင်ပါတယ်။ကိုရီးယားစစ်ပွဲကိုဆုံးသက်တာမျိုးပါ။သမ္မတအနေနဲ့ခုလိုမျိုးထိတွေ့ဆက်ဆံတဲ့နေရွေးတာကိုထောက်ခံပါတယ်။အခုလိုမြောက်ကိုရီးယားခေါင်းဆောင်နဲ့သမ္မတတွေ့မှာကစစ်ပွဲတွေမဖြစ်အောင်ရှောင်နိုင်ဖို့အကောင်းဆုံးနောက်ဆုံးအခွင့်အရေးပါ
။ဒါပေမဲ့ဒီပေါ်အခြားအမတ်တွေကတော့တန်တရားအကြီးကြီးရှိနေပါလေ။နောက် Republican အထက်လွှတ်တော်မတ်တူဖြစ်တဲ့ John Kennedy က
I'm not certain that the president ought to initiate
သမ္မတအနေနဲ့ကင်ဂျွန်အွန်းနဲ့ဆက်ဆက်ချင်းတွေ့တာကမှန်ကန်တဲ့လုပ်ရဖြစ်မယ်လို့ကျွန်တော်မသိကြပါဘူး။ American သမ္မတတဦးနဲ့အတူရှင်တွဲအမြင်ခံရတဲ့အထင်ကြီးခံရမှုမျိုးကိုလည်းသူ့ကိုကျွန်တော်ပေးဖို့ဆန္ဒရှိလားမသိကြပါဘူး
။အမတ် Kennedy ကဆက်ပြီးကင်းအနေနဲ့နျူကလ িয়ার ဖြတ်သိမ်းဖို့ဆန္ဒရှိတယ်လို့သူတန်လျာရှိထားတယ်။အခုလိုဖြတ်သိမ်းဖို့ကတိပေးလိုက်ရင်တောင်ကတိတည်ပါမလား။နောက်သဘောတူညီမှုရခဲ့ရင်တောင်မှနျူကလ িয়ার ဖြတ်သိမ်းမှုကိုဘလို့သေးချောင်စီစစ်မလဲဆိုတာမေးခွန်းထုတ်เสียဖြစ်နေတယ်လို့ဆိုပါတယ်။အမတ်ကနေဒီကပဲ
I support the most drastic
ကျွန်တော်အနေနဲ့တော့အပြင်းထန်ဆုံးပိတ်ဆို့တန်ခတ်မှုတွေကိုချမှတ်တာမျိုးကိုထောက်ခံပါတယ်။ကင်ဂျွန်အွန်းကိုပြင်းပြင်းထန်ထန်အထိနာသွားစေချင်ပါ रे
အရင်သမ္မတရော်နယ်ရေဂင်လက်ထက်တုန်းကဆိုဗီယက်နိုင်ငံခေါင်းဆောင်ဟောင်မီခေးကော်ဘာချောနဲ့1980ခုနှစ်တည်းထိတ်တိုက်တွေ့ခဲ့ပြီးကြတဲ့ကဆိုရင်အန်ဒီရဲ့အကြီးမားဆုံးဖြစ်တဲ့အခုနျူကလ িয়ার ထိပ်သီးဆွေးနွေးပွဲအတွက်ထရမ့်အစိုးရအသင့်ကျင်ထားမထားဆိုတာကိုလည်းမေးခွန်းထုတ်เสียဖြစ်နေတယ်လို့အတိုက်ခံဒီမိုကရက်မတ်တွေကဆိုပါတယ်အထက်လွှတ်တော်ဒီမိုကရက်မတ်ဒစ်ဒါဗန်က
Life and death nuclear
ကျွန်တော်တို့အခုပြောနေတာကခုခေတ်ကြီးတဲ့အကြီးမားဆုံးသေရေးရှင်ရေးဖြစ်တဲ့နျူကလ িয়ার ပြဿနာဆွေးနွေးရမယ်ပွဲပါအခုကျွန်တော်တို့မှာနိုင်ငံသားရေးဝန်ကြီးမရှိသေးပါဘူးခေါင်းဆောင်တွေရှိမနေဘူးသမ္မတရဲ့အမျိုးသားလုံခြုံရေးအကြံပေးကလည်းမေးခွန်းထုတ်เสียဖြစ်နေတယ်အခုအစိုးရကဝရုံးသုံးကဖြစ်နေတယ်လေ
အခုလိုနိုင်ငံသားရေးဝန်ကြီးနေရာလစ်လပ်နေတာအတွက်အရင် CIA အကြီးအကဲဟောင်းမိုက်ပွန်ဖီယိုကိုသမ္မတဆက်မဆူပြုတ်ထားတာကိုရှေ့လာတဲ့ကြားမှာအထက်လွှတ်တော်မှမဲခွဲအတည်ပြုပေးဖို့ခမန်းထားကြပါတယ်။အထက်လွှတ်တော်အမတ် Graham ကတော့
I met with Mr. Pompeo today. I think
ကျွန်တော် Mr. Pompeo နဲ့ဒီနေ့တွေ့ခဲ့ပါတယ်။လက်ရှိဆူရကမြောက်ကိုရီးယားဆွေးနွေးပွဲအတွက်ပြင်ဆင်နေပါတယ်။ရွေချက်ကလည်းမှန်းနေပါတယ်။ဒါကမြောက်ကိုရီးယားအနေနဲ့နျူကလ িয়ার စီစဉ်လုံးဝရပ်တန့်ပေးဖို့ပါ။တောင်ကိုရီးယားမှာဒါမျိုးတစ်ခုမှမရှိပါဘူး။ဂျပန်မှာလည်းမရှိပါဘူး
။အခုလိုအချိန်မှာမြောက်ကိုရီးယားဆိုရသတင်းမီဒီယာကနေအခုလိုထရမ့်နဲ့ကင်ဆွေးနွေးပွဲအတွက်ပြင်ဆင်နေတယ်လို့အတိအမှတ်ပြုပြောတာမရှိသေးပါဘူးဒီထိပ်သီးဆွေးနွေးပွဲအတွက်ထရမ့်ဆိုရနဲ့မြောက်ကိုရီးယားဆိုရတို့အတူပြင်ဆင်နေကြတယ်ဆိုရင်လေလူမသိသူမသိဖြစ်နေပုံရတယ်လို့သုံးသပ်မှုတွေရှိနေပါတယ်ခင
်ကိုဝင်းမင်းပြောပြသွားတာဖြစ်ပါတယ် VOA မြန်မာပိုင်းကမလ27ရက်ကြာသပတေးနေ့မနေ့ဖက်အစီအစဉ်တွေကိုမနေ့9နာရီတိဆက်လက်ပြီးတော့အတန်လွှင့်နေပါတယ် VOA ကိုအီးမီကနေတဆင့်ဝေဖန်အကြံပြုလိုတဲ့တိတိချင်းတွေတောင်းဆိုလိုကြတယ်ဆိုလို့ရှိရင်ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ် VO ရဲ့ဖုန်းနံပါတ်ကတော့1-232-382-5554ဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပြင်းချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်းပါခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်6နာရီခွဲရှိပါပြီတော်ရရှင်တို့ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းရဲ့ကြာတာပတိနေမင်းခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40 48တို့အပြင်လိုင်းလက်မီတာ190 kHz 1595ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနာယူအစီအစဉ်မှာဆိုရင်ကမ္ဘာသတင်းမီဒီယာတွေပေါ်ကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ပြီးတော့အင်္ဂလိပ်စာသင်ခန်းစာသူယုံကြည်ရာစတဲ့ခဏတွေနဲ့အတူ
ဟိုးရင်ကဒီကိစ္စတဲ့မရှင်းခဲ့တဲ့ပြဿနာကိုနှစ်နှစ်သားဖြစ်တဲ့အစိုးရအနေနဲ့လက်လောဝင်မရှင်းနိုင်တဲ့
ဒါကတော့မြမအရေးသုံးသက်ချက်အပတ်စဉ်အစီအစဉ်ကိုတင်ဆက်ပေးတဲ့အခါမှာပြည်ဆောင်ကြရမှာပါအခုအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေကိုမူလအပေါ်မပြတ်ဥကြော်စံသားနဲ့အတူတင်ပြပေးထားပါတယ်ခင်ဗျာ
မြမအကြက်တဲဟာတရုတ်အတွက်အခွင့်ကောင်းဆွဲကောင်းစဉ်နဲ့ယူဆန်ရေးသားထားတဲ့ဆောင်းပါးကို asiatimes.com မှာဖတ်ရပါတယ်ရိညာပြဿနာဟာဒေါန်ဆန်းစုကြည်အစိုးရအတွက်ပြင်းထန်တဲ့စင်ခုံမှုဖြစ်စေသလိုတရုတ်အတွက်ထူးခြားတဲ့အခွင့်အလမ်းတရဖြစ်ပါတယ်တေဟာဒီအရင်မှာအရင်တုန်းကကြားနေခဲ့ပေမဲ့ August 25နောက်ပိုင်းမှာမြန်မာအစိုးရဘက်မသိမသာလေးရင်လာပါတယ်။အရင်ကြားနေရဆိုတာလဲတရုတ်နဲ့စိတ်မဆိုင်သေးသလိုဒီအရေးဟာတခြားတိုင်းရင်းသားပြဿနာတွေနဲ့ဆက်စပ်မှုမရှိလို့လည်းဖြစ်ပါတယ်။အခုတော့တရုတ်ဟာရိုဟင်ဂျာပြဿနာကိုသူတို့နိုင်ငံရဲ့အနောက်မြောက်ဇင်ဂျန်နယ်ကဟူယီကာစစ်သွေးကြွမွတ်စလင်တွေရဲ့အရေးနဲ့ဆက်စပ်ပြီးကြည့်လာပါတယ်။မြန်မာအစိုးရရဲ့ရိုဟင်ဂျာပြဿနာကင်တွင်မှုကိုပြစ်တင်ဝေဖန်တာတွေဟာတရုတ်တို့ရဲ့ဖိကတွေအပေါ်ဖိနှိပ်ထားတာကိုလည်းဥတီလာစေနိုင်တယ်လို့ယူဆကြပါတယ်။မြန်မာအနာပိုင်တို့ရဲ့ရိုဟင်ဂျာအပေါ်ပြင်းထန်တဲ့ဆင်းရဲမှုကိုကုလသမဂ္ဂထုတ်ချနေချိန်မှာတရုတ်ကဒီပြဿနာဟာသမိုင်းအရဆုတ်ထွေးတဲ့ပြဿနာဖြစ်တဲ့ဗြိတိသျှနယ်ချဲသမားတို့ရဲ့လက်ချက်ဖြစ်တယ်လို့ပြောလာပါတယ်။ဒေါန်ဆန်းစုကြည်အစိုးရကိုတရုတ်ထောက်ခံနေတာဟာရခိုင်စစ်အစိုးရကိုကဘာကထုတ်ချနေတော့အကာအကွယ်ပေးခဲ့တဲ့ဖြစ်ရပ်တွေကိုပြန်ပြောင်းစစ်ဆေးရစရာဖြစ်ပါတယ်။2009တုန်းကလူမျိုးရေးကောင်စီမှမြန်မာစစ်စွာအတွက်ဆုံးဖြတ်ချက်ချမှတ်လို့တော့တရုတ်ကဗီဒီယိုအနာသုံးခဲ့သလိုပြီးခဲ့တဲ့နိုဝင်ဘာလကအထွေထွေညီလာခံမှာမြန်မာကိစ္စ resolution ချမှတ်မယ်လို့တော့တရုတ်ကကန့်ကွက်ခဲ့ပါတယ်။တကယ်တော့မြန်မာအစိုးရကအနောက်နိုင်ငံအစိုးရတွေကခက်ခွာခွာလှုပ်လာခြင်းဖြစ်တဲ့အတွက်လဲရိုဟင်ဂျာပြဿနာဟာတရုတ်မြန်မာဆက်ဆံရေးတူးမြင်မှုအခွင့်အရေးတရားဖြစ်လာနေကြပါ။ရိုဟင်ဂျာဆိုတဲ့စကားကိုတရုတ်တို့မဆုံးပါဘူး။အကြမ်းဖက်မှုကြောင့်ရခိုင်ပြည်ကရွှေ့ပြောင်းလာရသူတွေDisplaced people from Rakhine for violence လို့ပဲဆိုပါတယ်။ဒေါန်ဆန်းစုကြည်အစိုးရအနေနဲ့ပြည်တွင်းလူထုထောက်ခံမှုကိုစတေးပြီးရိုဟင်ဂျာပြဿနာပေါ်သဘောထားပြောင်းစရာမရှိသလိုစစ်တပ်ရဲ့လူရည်တွေကိုလည်းအရေးမယူပဲစိမ့်စိမ့်မွတ်မွင်းနဲ့ချိန်ခွင်ညာညှိတော်ဖို့သာရှိပါတယ်။ဒါဟာတရုတ်အတွက်အကွက်ကောင်းဖြစ်ပါတယ်။ဒီလိုလက်ရှိအခြေအနေကိုဘယ်လောက်ထိဆက်ထိန်ထားနိုင်မလဲဆိုတာမသိနိုင်ပေမဲ့လူမှုဒုက္ခပြဿနာကိုတရုတ်အစိုးရကစံတမန်အခွင့်အလမ်းတရားအဖြစ်အသုံးပြုနေတယ်လို့ရေးသားထားပါတယ်ခင်ဗျာ။
ဆက်လက်ပြီးတော့ဩစတြေးလျနဲ့အာဆီယံနိုင်ငံတွေရဲ့ထိပ်တီးအစည်းအဝေးဟာနီးနီးကပ်ကပ်ရင်းနှီးစွာဆက်ဆံရေးအတွက်ရှေ့ပြေးနိမိတ်ဖြစ်တဲ့ဆိုပြီးရေးသားထားတဲ့ The Economic စာဆောင်ကသတင်းဆောင်မကိုကောက်နှုတ်တင်ပြပေးပါမယ်။ဩစတြေးလျအစိုးရကခမခဋ္ဌပြပြီးအာဆီယံအဖွဲ့ဝင်နိုင်ငံတွေကခေါင်းဆောင်တွေနဲ့ဆစ်ဒနီမြို့မှာမတ်လ19ရက်နဲ့18ရက်နေ့မှာအရေးပါတဲ့တန်မရေးဆိုင်ရာညီလာခံတရကျင်းပခဲ့ပါတယ်။ကမ္ဘာကုန်သွယ်ရေးနိုင်ငံဖြတ်ကျော်အကြမ်းဖက်ဝါဒဆွဲအရေးကိစ္စမြန်မာနိုင်ငံအတွင်းကရိုဟင်ဂျာအရေးခင်ပြဿနာတောင်တရုတ်ပင်လယ်ပြင်အတွင်းကနေမီပိုင်ဆိုင်မှုအရှုပ်ထွေးအဆရှိတဲ့အကြောင်းအရာမျိုးစုံကိုဒီညီလာခံကြီးမှာဆွေးနွေးခဲ့ကြပါတယ်။ဘာပဲဖြစ်ဖြစ်အော်စတြေးလျနိုင်ငံမှာပထမဆုံးကျင်းပတဲ့အဲ့ဒီအာဆီယံဖွဲ့ကြီးရဲ့ထိပ်သီးတွေနဲ့တွဲဆုံဖို့ရဲ့အဓိကရည်ရွယ်ချက်ကတော့အော်စတြေးလျနိုင်ငံကအခြေတောင်အာရှနိုင်ငံတွေနဲ့ပိုးပြီးတော့နက်ဆိုင်နဲ့ထိတွေ့ဆက်ဆံရေးကြေပြတ်တဲ့အာရှပစိဖိတ်ဒေသအတွင်းအနာဂတ်စီးပွားရေးအတွက်အရေးကြီးတဲ့မဟာဗျူဟာချမှတ်ရေးအစပြုလှုပ်ဆောင်ဖို့ဖြစ်ပါတယ်။2014ခုနှစ်ကအာဆီယံနဲ့မဟာဗျူဟာမြောက်လက်တွဲပေါ်နိုင်ငံအဖြစ်အတိအမှတ်ပြုခံခဲ့ရတဲ့ဩစတြေးလျနိုင်ငံဟာအာဆီယံနဲ့ပိုးပြီးတော့နီးနီးကပ်ကပ်ထိစပ်နိုင်ဖို့ကြိုးပမ်းခဲ့ုံသာမကအာရှပစိဖိတ်ဒေသအတွင်းမှာပါတန်တမန်ကင်းရရေးပါတဲ့အခန်းကဏ္ဍကနေပါဝင်လာခဲ့ပါတယ်။တမရဒေါ်နယ်ထရန့်တက်လာပြီးတဲ့နောက်အမေရိကန်ကအာရှပစိဖိတ်ဒေသနိုင်ငံတွေကြားဆက်ဆံရေးကိုလျှော့ချလိုက်တာကြောင့်အာဆီယံအဖွဲ့ဝင်တွေနဲ့ဒေသရင်းနိုင်ငံတွေရဲ့မဟာဗျူဟာမြောက်ထိတွေ့ဆက်ဆံမှုတွေပိုးပြီးတော့လှုပ်ဆောင်လာစေပါတယ်။လူရေတန်ပေါင်း640ရှိတဲ့အာဆီယံအဖွဲ့ကြီးဟာအာရှဒေသတွင်းမှာဒုတိယအကြီးဆုံးဈေးကွက်ကြီးဖြစ်နေတာကြောင့်လည်းအာဆီယံနဲ့နီးနီးကပ်ကပ်ဆက်ဆံရေးထားရှိဖို့ဩစတြေးလျနိုင်ငံကစိတ်ဝင်စားနေတာဖြစ်ပါတယ်။ဒီလိုနီးကပ်တဲ့ဆက်ဆံရေးမျိုးထားရှိဖို့ဩစတြေးလျနိုင်ငံကကြိုးပမ်းနေတဲ့နေရာမှာရှုပ်ထွေးမှုတစ်ခုဖြစ်စေတာကတော့လူခွင့်ရေးကိစ္စပဲဖြစ်ပါတယ်။ဒီညီလာခံကြီးမတိုင်ခင်အမေရိကန်အခြေစိုက်လူခွင့်ရေးအဖွဲ့ကြီးဖြစ်တဲ့ HRW ကအာဆီယံဒေသတွင်းမှာလက်ရှိဖြစ်ပေါ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့ဩစတြေးလျနိုင်ငံအနေနဲ့ဆန့်ကျင်ကြောင်းပြသဖို့တောင်းဆိုခဲ့ပါတယ်။ဒါပေမဲ့ညီလာခံသာပြီးသွားတဲ့လူခွင့်ရေးကိစ္စကိုနည်းနည်းပါးပါးလောက်သာပြောဆိုခဲ့ပြီး
ရိုဟင်ဂျာအရေးကိစ္စကိုကင်တွယ်လှုပ်ဆောင်မှုအတွက်အာဆီယံနဲ့အခြားနိုင်ငံတွေအနေနဲ့လူသားချင်းစာနာမှုအကူအညီနဲ့လူဆောင်အားတိဆောက်ရေးတွေမှာအကူအညီပေးကြဖို့ဒေါအောင်ဆန်းစုကြည်ကအကူအညီတောင်းခံခဲ့တယ်ဆိုတဲ့အကြောင်းဩစတြေးလျဝန်ကြီးချုပ်မစ္စတာတမ်ဘတ်ကပြောခဲ့တဲ့စာသဖြင့်ရေးသားထားတာကိုဖတ်ရှုရပါတယ်ခင်ဗျာ
VOA American အတန်ကမလ22ရက်ကြာသပတေးနေ့နနခင်အစီအစဉ်လေးကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုတော့အင်္ဂလိပ်စာတင်ကန်းစာကိုလေ့လာကြပါမယ်မနခင်တိုင်းနားဆင်နေကြ American Indian 3အင်္ဂလိပ်စာတင်ကန်းစာတွေကိုဒေါ်လာလတန်းကအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါတယ
်ဒီနေ့နေ့ပဲတင်ပြသေးနေ Indian အစုံကတော့Greek တန်တားရီပုံပြင်ကဆင်းသက်လာတယ
် Achilles heel
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက A C H I L L E S Achilles ကတော့လူနာမည် H E E L heel ကတော့ခြေဖနှောက်ဖြစ်ပါတယ်ဒါကြောင့်စကားပိုက်ခုလုံးရဲ့ဓာတ်ရိုက်အသေးပဲကတော့ Achilles ရဲ့ခြေဖနှောက်ပေါ့ရှင် Achilles ဆိုသူကတော့ရှေးရရှင်ကားတွေကြည့်ဘူးရင်ဒါမှမဟုတ်သမိုင်းစာအုပ်တွေကိုဖတ်ဖို့ရင်သိကြမှာပါ Greek ဒန်တာကြီးမှာ Achilles ရဲ့မိခင်ဖြစ်သူကသူ့သားငယ်ကိုခြေဖနှောက်ကနေကင်ပြီး Sticks ဆိုတဲ့မြစ်ထဲကိုနှစ်တဲ့အခါမှာရေထည်တဲ့နေရာအလုံးမှာ Achilles ကိုဘယ်သူကမှအန္တရာယ်မပြုနိုင်တဲ့တကိုးလိုမျိုးသူ့မှာရှိခဲ့ပါတယ်ဒါပေမဲ့သူ့မိခင်လက်နဲ့ကင်ထားတဲ့ဖနှောက်နေရာမှာတော့ရေမထည့်တဲ့အတွက်အဲ့ဒီတနေရာမှာတော့ ठी ရင်တော့သူ့ကိုအသက်အန္တရာယ်ပြုနိုင်တာပေါ့ရှင်။ရှေးဟောင်းကဗျာဆရာကြီးဟိုမရဲ့ Iliad ကဗျာမှာ Trojan စစ်ပွဲများအတွင်း Achilles ရဲ့စစ်ပွဲအောင်မြင်မှုတွေကြောင်းတန်တာကြီးဖွဲ့ဆိုထားတာဖြစ်ပါတယ်။တိုက်ပွဲစဉ်စစ်မှာအောင်မြင်ခဲ့ပြီးဘယ်သူကမှသူ့ကိုအသက်အန္တရာယ်မပြုနိုင်ပေမဲ့နောက်ဆုံးမှာတော့စစ်သူကြီး Paris က Achilles ရဲ့အကာအကွယ်မဲ့တဲ့ခြေဖနှောက်ကိုမျှားနေပြင်းပြတဲ့အခါAchilles အသက်ဆုံးရှုံးရတဲ့တန်တာကြီးပါ။ဒါကြောင့်လူတူဟာဘယ်လောက်ပဲပြေဆုံးပြေဆုံးဘယ်လောက်ပဲအာနာရှိရှိဘယ်လောက်ပဲဘယ်သူကမှမထိနိုင်ဆိုပေမဲ့လို့လေလူတိုင်းမှာပြော့ညံ့ကွက်ကွက်တော့ရှိစနေပါ။အဲ့ဒါကို Achilles heel ဆိုရည်ညွှန်းပြောလို့ရှိပါတယ်။ဒီသုံးချက်ပတ်သက်လို့ George Grove ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင်
။ Many people don't know this.But Henry's inability to see another person's point of view is his Achilles heel.
လူအများကတော့မသိကြဘူးလေ။ဒါပေမဲ့လို့ Henry ရဲ့တခွက်တည်းရှိတဲ့ပြညာခွက်ကတော့တခြားလူရဲ့အမြင်ကိုလက်မခံနိုင်တဲ့အချက်ပါပဲလို့အထိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Many people don't know this, but Henry's inability to see another person's point of view is his Achilles heel.
လူတွေသိမသိကြတဲ့လူတူဦးရဲ့ပြော့ညံ့ခွက်ကိုရည်ညွှန်းပြောခြင်းရင်ဘယ်လိုပြောမလဲ?
Achilles heel.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ American idiom တို့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့အပတ်စဉ်မြန်မာအရေးသုံးသပ်ချက်ကိုတင်ဆက်ပေးပါမယ်။ဒေါန်ဆန်းစုကြည်ကပြီးခဲ့တဲ့ရက်ပိုင်းအတွင်းတွားရောက်ခဲ့တဲ့ဩစတြေးလျခီးစဉ်မှာနိုင်ငံတော်အဆင့်ထိုက်ထိုက်တန်တန်ကြိုးစိုးဂုဏ်ပြုတာကိုခံခဲ့ရတယ်လို့ဝေဖန်မှုကန့်ကွက်ဆန္ဒပြမှုနဲ့နိုင်ငံတကာရာဇဝတ်ခုံရုံး ICC ကိုတင်ဖို့ကြိုးပမ်းကြတဲ့လူတစုလည်းရှိခဲ့ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရဲ့အဲ့ဒီခီးစဉ်အတွင်းအောင်မြင်မှုနဲ့စိန်ခေါ်ခံရမှုအတိတ်နဲ့ကိုဩစတြေးလျနိုင်ငံ New South Wales တက္ကသိုလ်ကဒေါက်တာသိမ်းမိုးဝင်းနဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ကြပါခင်ဗျာ။
တော်တော်သိမှုင်းဆရာဒေါအောင်ဆန်းစုကြည်ရဲ့ဩစတြေးလျခီးစဉ်နဲ့ပတ်သက်ပြီးတော့ကြံပြင်းတိမဲ့ဆိုရင်အောင်မြင်တဲ့ခီးစဉ်တစ်ခုလို့သတ်မှတ်နိုင်ပါလားခင်ဗျာ
ကျွန်တော်အနေနဲ့ဆိုရှင်ကအောင်မြင်တဲ့ခီးစဉ်တစ်ခုပါလာတဲ့ဒီအစီအွေတွေမှာအကုန်လုံးအောင်မြင်တာတွေ့ရပါတယ
်ဟုတ်ကဲ့ဒေါအောင်ဆန်းစုကြည်အခုဩစတြေးလျနိုင်ငံကိုသွားရောက်တဲ့အချိန်ဟာမြန်မာနိုင်ငံရဲ့ပုံရိပ်နိုင်ငံတကာမှာအတော်လေးဝိပန်ခံရတဲ့ညွှန်းနှွမ်းကြဆင်းနေတဲ့အချိန်လို့ဆိုရင်မှတ်မယ်မဟုတ်ပါဘူးသူသဖြင့်ဒီနောက်တိုင်းနိုင်ငံတွေကဒေါန်ဆန်းစုကြည်ကိုပါပို့ပြီးတိုက်ခိုက်တာဝိပန်တာတွေအများကြီးမီဒီယာတွေကလည်းရှိကြကြပါတယ်ဒီအချိန်မှာဩစတြေးလျနိုင်ငံရဲ့ခီးစဉ်ဟာဒီပုံစံတွေကိုအဖတ်ဆင်နိုင်တဲ့အချိန်နဲ့တစုံတရာရှိမယ်လို့ခန့်မှန်းပါလား
အဲ့ဒီနေရာမှာကျွန်တော်အနေနဲ့အဲ့လိုခဏခဏမနေတဲ့ဒါပေမဲ့အဲ့ဒီဥစားနိုင်ငံတော်လက်ရှိချဆင်းနေတဲ့ပုံရိပ်ကိုဟိုဆယ်တဲ့ခရီးစဉ်မျိုးပုံစံမျိုးတော့မဖြစ်လာဘူးပေါ့လေ။ဘာလို့လဲဆိုတော့အဲ့ဒီနေရာမှာ mix feeling ဖြစ်သွားတယ်။နိုင်ငံတကာအတိုင်းအဝိုင်းမှာပေါ့လေ။ Australia ဒီ ASEAN ပေါ့။အဲ့ဒီနေရာမှာသူတို့ရဲ့ reaction ကကြတော့ဟိုအမြင်ကနှစ်မျိုး။အဲ့လိုပဲမြန်မာ community ကမှလည်းအမြင်ကနှစ်မျိုး။ဆိုတော့တစ်ခုကကြတော့ဟိုပြဿနာတွေအားလုံးဟိုးရင်ကနေကိစ္စမရှင်းခဲ့တဲ့ပြဿနာတွေပြဿနာကိုနှစ်နှစ်သားဖြစ်တဲ့အစိုးရအနေနဲ့ let lord we machine နိုင်တဲ့အပိုင်းနေရှိတယ်။ဆိုတော့ဟိုလက်ရှိအစိုးရရဲ့လှုပ်ဆောင်တဲ့လှုပ်ဆောင်ချက်ကိုရောအမေစုရဲ့ run နေရတဲ့ခရီးရောအကုန်လုံးအဲ့ဒီအပိုင်းမှာနားလေတဲ့အုပ်စုကတအုပ်စုပေါ့လေ။အဲ့ဒီနားလေတဲ့အုပ်စုကမှပြောမယ်ဆိုလို့ရှိရင်တော့အစိုးရနှစ်ရက်ဖြစ်နေတယ်ဆိုတာကိုသိတယ်။ဆိုတော့ဒီဘက်ကအုပ်ချုပ်ရေးဆိုတဲ့အစိုးရနဲ့ဟိုဘက်မှာ camera ရဲ့လှုပ်ဆောင်တဲ့အပိုင်းပေါ့။ဆိုတော့နှစ်ပိုင်းကိုမြင်ကြတယ်။ဒါပေမဲ့လို့ကခြားတစ်ပိုင်းကကြတော့ဦးနာအစိုးရဆိုတဲ့နေရာမှာဒေါက်ဆာစစ်ဒီနိုင်ငံတော်ရဲ့ nation ရဲ့ leader ဖြစ်တယ်၊ state councilor ဖြစ်တယ်။ဆိုတော့ဟိုတက်မတော်ဖြစ်ဖြစ်ဘယ်လိုဖြစ်အချင်းမှာဖြစ်ကြတဲ့ပြဿနာတွေအခက်အခဲတွေအားလုံးဒေါက်ဆာစစ်ကြီးမှသာတာဝန်အရှိဆုံးဆိုတဲ့ပုံစံလိုမျိုးသာလင်းမြင်တယ်ရှင်းစေခြင်းနဲ့ဒေါက်ဆာစစ်ကြီးကိုသာလင်းအပြစ်ဖို့ကြရပေါ့လေ။အဲ့လိုမျိုးနှစ်ပိုင်းဖြစ်နေတာကိုမြင်ရတယ်။မှားခက်တယ်ပေါ့နော် reaction ကနှစ်မျိုးဖြစ်နေတဲ့အခါကျတော့
ဟုတ်ကဲ့ဒါပေမဲ့ Australia အစိုးရကတော့တကယ်ထိုက်ထိုက်တန်တန်ဂုံပြူကျူဆိုတာပဲ guns လူတွေပါတယ်နော
်အဲ့ဒါကြ
တော့ Australia အစိုးရရဲ့မူဝါဒအနေနဲ့ကတော့အနောက်တိုင်းနိုင်ငံတွေဘက်ကမြင်နေကြတဲ့အမြင်ကိုလည်းအဖက်ဆဲတဲ့သဘောမျိုးမသိအောင်နိုင်ဘူးလား
ဆိုအဲ့ဒီနေရာမှာသူ့ကိုမရောက်ခင်နေရတယ်တရင်းသားတွေမှာရောတရင်းတွေမှာရောတောက်လျှောက်ဒီ Australia အစိုးရကို pressure တွေပေးနေတာတွေ့ရတယ်ဟော Michael Temple အစိုးရကိုသူတို့လည်းသူတို့ကဘာမှ response မလုပ်ဘဲနဲ့တကယ်တမ်း ASEAN leaders တွေရောက်လာတဲ့ခါကျတော့ဒီရောပါချပြသွားတယ်ဆိုတော့ ASEAN nations ကဒီ issues ကအားလုံး ASEAN သားလင်းတက်ဆိုင်နေပေါ့ဒီ ASEAN ရဲ့ policy ကိုသူတို့အနေနဲ့ဘယ်တော့မှ cross လုပ်မှာမဟုတ်ဘူးဆိုပြီးတော့ Michael Temple ကအဲ့ဒါနဲ့တော့သူတော့ပြဲချလိုက်တယ်ဆိုတော့သူတို့ရဲ့ stand က ASEAN က issue တွေကောင် ASEAN nation တွေ issue တွေကောင်သူတို့ကဝင်ပြောမှာမစွတ်ဖတ်ဘူးမဝေဖန်ဘူးသို့တော်လည်းပဲ concern ဖြစ်တာတွေကိုတော့သူအနေနဲ့
Australia အစိုးရအနေနဲ့ဒါ Dawn San Suu Kyi ကိုသူတို့ကနားလဲပေါ့လေ ASEAN ရဲ့ပြဿနာတွေ
ဖြစ်တယ
်ပြည်တွင်းမှာလည်းပဲအစိုးရနှစ်ပိုင်းဖြစ်နေတယ်ဘာညာဆိုတာကိုတစ်ချိန်တည်းမှာပဲ Australia မြန်မာနိုင်ငံစစ်တပ်တမတော်ကိုလည်းပဲသူတို့ကဆက်လက်ပြီးတော့အသိမှတ်ပြုပြီးတော့အကူအညီတွေပြည့်တဲ့သဘောတွေဆက်လက်ရှိနေပါတယ်အဲ့ဒါကြတော့ဟော
ကျိုးနေတဲ့ ASEAN ရဲ့ policy မှာတော့ဝင်မစွတ်ဖောက်ဆိုတာမြန်မာရဲ့ policy မှာလည်းသူတို့ဝင်မစွတ်ဖောက်ဘူးဟိုလက်ရှိအစိုးရသွားနေတဲ့လမ်းကြောင်းဒီအစိုးရအခက်အခဲတွေလည်းရှိကောင်းရှိမယ်ဆိုတော့သူတို့အနေနဲ့ကအဲ့လိုနီးနဲ့ support လုပ်လို့ရမလဲဆိုတဲ့ stand မှာသူကသွားတယ်တော့ဟိုလက်ရှိအစိုးရကဆို financial ကိုတော့အကြမ်းနဲ့နီးလို့ဆိုလို့ကောင်ဟိုတစ်ခါမှလည်းပဲမြန်မာတပ်မတော်ကိုလည်းပဲဟို military နဲ့ပတ်သက်တဲ့ဒီ funding နဲ့ research တွေ training တွေပေးတာတွေလည်းသူတို့ကသွားတယ်ဆိုတော့တိုးရီအနေနဲ့ကတော့အစိုးရကို nation building အတွက်တိုင်းပြည်ရဲ့ democracy နီးကြကြဒီတိုးတက်ကြောင်းလဲလို့ရဲ့ဆောင်ရွက်တဲ့နေရာမှာအစိုးရကိုသူတို့အနေနဲ့ support လုပ်တဲ့နေရာနေပဲသွားတာကိုတွေ့ရ
ဟုတ
်ကဲ့ so criticize လို့ stand out မသွားဘူ
းအဲဒီ Australian နိုင်ငံ media တွေရဲ့ရေးသားချက်ကဘယ်လိုပြောရလဲဒီစက်နဲ့ပတ်သက်ပြီးတော့
ဆို media ရဲ့ရေးသားချက်ကအခုနကျွန်တော်ပြောတဲ့ဟိုလက်ရှိအစိုးရပုံမှာတာဝန်အရှိဆုံးဆိုတဲ့ stand back ကနေသွားတာကိုတွေ့ရတယ်ဆိုတော့အဲဒီဥစားကလည်းပဲနိုင်ငံတကာဟိုရောနောက်ထပ်လက်ရှိအစိုးရရော big pressure တိုက်ရောက်စေတယ်ပေါ့ three stand ကတော့ usually on human rights ပေါ်မှာအခြေခံတဲ့ stand back ကနေသွားပြီးတော့လက်ရှိဖြစ်နေတဲ့ပြဿနာတို့အားလုံးဒီဟိုဆန်းစုကြည်နဲ့ဒီလက်ရှိအစိုးရမှာတာဝန်အရှိဆုံးဖြစ်တဲ့အတွက်သူတို့အနေနဲ့ဒါကိုရှင်းသင့်တယ်ဆိုတဲ့ပုံစံမျိုး stand ကနေသွားတော့တွေ့ရတ
ယ်။ Australia အစိုးရကို၌ကရော migrants တွေပေါ်မှာသူတို့ထားတဲ့သဘောထားနောက်တစ်ခါအရင်အစိုးရဟို Julia Gillard လက်ထက်တုန်းကဆိုလို့ရှိရင်ဒီ Muslims တွေကိုပြောရတာနဲ့ပတ်သက်လာရင်သူတို့နိုင်ငံရဲ့သဘောထားကဒီကိစ္စမှာဘယ်လောက်ထိသဘောထားကျေပြန့်တယ်လဲနိုင်ငံတကာလူခွေနောက်တိုင်းနိုင်ငံတွေကပြောနေကြတဲ့အစဉ်တန်မျိုးရှိပါရဲ့လား Australia အစိုးရရဲ့သဘောထား itself က
ဆိုအစိုးရရဲ့သဘောထားကတော့ခုနကဒီ liberal government ပေါ့လေ liberal government stand our immigration တွေပေါ်မှာတော့ဟို very top လက်ရှိမှာဟိုလေအရင်တော့ Julia Gillard တို့ကကြာ Labor government တို့ကကြာတော့ဒီ migrants တွေကိုသူတို့အနေနဲ့ကကြာတော့အခွင့်အရေးပေးတဲ့အပိုင်းမှာရောသူတို့ရဲ့ status ကိုပြောင်းပေးတဲ့အပိုင်းမှာ very soft ဖြစ်တယ်ပေါ့လေ the liberal stand ကတော့ very tough ဆိုဒီနေရာမှာတော့မြန်မာရေလို့မဟုတ်ဘူးဆိုတော့ဘယ်နိုင်ငံရေရှိဖြစ်သူတို့ရောမစတော့ပင်ပုတ်ကသူတို့ရဲ့ဟို the best policy ပေါ့အဲ့ဒီပုံမှာသူတို့ကကင်တွေပြီးလက်ရှိဒီအစိုးရဖြစ်လာတာပေါ့လေဒီ
ဟုတ်ကဲ့အဲ့ဒါကြောင့်ကျွန်တော်ကသင်ချင်းနေတာကတော့သူတို့ကဘလောက်စားလို့လဲဆိုတော့ပေါ့လေတချို့ကပြောမယ်ဆိုပြောစရာဖြစ်နေတာပေါ့မဟုတ်ဘူးလား
ဟုတ်တယ်ဟုတ်တယ်သူတို့ကဒါပေမဲ့သူတို့ရဲ့အခြေအနေမှာကြတော့ဘယ်လိုရှိလဲဆိုတော့ဟိုတိုးရင်းနေတဲ့ဒီ migrants ကို stop လုပ်ကိုလုပ်ရမယ်ဆိုတဲ့ stand ကဟို nations ကတကယ်ဒီ urgent policy ဖြစ်သွားတယ်ပေါ့ဘာလို့လဲဆိုတော့အကယ်၍များဒီဘုတ်တွေကို stop မလုပ်ဘူး migrants intake ကိုဒီလိုနီးနဲ့ပုံနဲ့လာတဲ့နီးနဲ့ stop မလုပ်ဘူးဆိုလို့ရှိရင်လည်းဟို Indonesia တို့ဘာတို့ပဲတခြားနိုင်ငံယွာနီချုပ်ဆက်နိုင်ငံတွေဘက်ကနေဝင်လာမှတွေကလည်းနဲ့ပြည်စီတာနဲ့ဘောလေချိန်မနိုင်သိမရဖြစ်လာခဲ့ရင်တိုင်းပြည်အတွက်ကဟိုဘယ်လိုမှအဝါလုံးနိုင်မှာမဟုတ်သူတို့တွေအဲ့လိုမျိုးဟို IME ပေါ့ illegal marine sound entry နဲ့မဟုတ်ပင်နဲ့ဟိုတည်ရဝင်နည်းနဲ့ဝင်မှာတည်ရဝင်နည်းနဲ့ skilled migrants ပုံစံမျိုးနဲ့ဝင်မှာသူတို့အနေနဲ့အပြူဝါကျူးစူပါလေလူတို့ extend နဲ့သွားရဲ့ပေါ့
နောက်တစ်ခုအာဆီယံနိုင်ငံတွေအထက်မှလည်းပဲခုနကဒေါက်တာတိမ်မွေးကအင်ဒိုနီးရှားဆိုလို့အင်ဒိုနီးရှားဟာကမ္ဘာပေါ်မှာလူကြီးအများဆုံးမွတ်စလင်နိုင်ငံဖြစ်ပါတယ်ဒါမဲ့မလေးရှားနဲ့ဆိုင်ရင်အင်းကြီးနဲ့နိုင်ငံပဲရင်းချင်းမှုအပြင်နဲ့သိမ့်မကွာပြင်မလေးရှားရဲ့ stand ကမြန်မာနိုင်ငံရဲ့ကိစ္စမှာပို့ပြီးတော့တင်းပါတယ်အင်ဒိုနီးရှားပုံနာလည်းဘူးကြိုးစားတယ်လူတွေကအကြမ်းင်းလက်ခံကြပါတယ်ဘယ်လိုနှိုင်းရှင်လို့ပါသူပြောတာ
ဆိုတော့ရှင်းပြမလေးရှားမှာလည်း channel ချော်ကျွန်တော်နေခဲ့ပါတယ်ဆိုမလေးရှား political system ကိုလည်းကျွန်တော်ကံကောင်းသဘောပေါက်တယ်ဆိုတော့အဲ့ဒီနေရာမှာဒါသူတို့ရဲ့ policy သူတို့ political struggle နဲ့ပဲဆိုင်ပါတယ်so usually ya raw le tourin ni ne a di di through ya di political struggle ma thwat paw sha de kha cha lo shin no de ke ho the best issue to a pick lo wa raw le a ri mo ma mo di bi raw ma so atet shu chaung yi tourin pyan bi me ya yi so a ri a pai ni u raw twa ya paw so di niya ma raw chano a ni ne myin da raw ho let shi so ya a ni ne paw le a yin ne a long le ti ba de da tu ma share di di ဟိုတခြားဒီ agree လိုက်တဲ့ issue တွေအများကြီးရှိတဲ့အခါမဲပြန်ရရေသူ့ရဲ့နိုင်ငံတွင်း pressure ကိုညော့ပါဖို့အတွက်ပြည်သူတွေရဲ့ဟိုတဲချီကြိုက်ပေါ့ဒီ topic ကိုတော့ pick လုပ်တယ်လို့ပဲကျွန်တော်မြင်ပါတယ်ခင
်ဗျဒီပြင်အတွင်းမှာ Australia ရှင်းနေတဲ့သူကဒေါင်ဆန်းစုကြည်ကို International Criminal Court တင်ပြီးတော့အရေးယူဖို့ဆိုတော့ကြိုးစားခဲ့ကြပါတယ်တကယ်တော့ဥပဒေအပြင်ဆိုရင်အစကတည်းကသူဘယ်လိုလုပ်မှမရနိုင်ဘူးဆိုတာကတော့သူကရှင်းနေစစ်စစ်ဆိုရင်သူတို့ကပြန်မှာပဲသိကြတယ်ဘာကြောင့်လ
ဲ very obviously
okay obviously ဘာကြောင့်လုပ်တယ်ထင်လဲတချို့ကတော့သူတို့ဟာတော်ကြမှုကြောင့်လုပ်တယ်တချို့ကလည်းပဲဒီနောက်ခံဖွဲ့စည်းတချို့တွေရဲ့ငွေကြေးကြောင့်လုပ်တယ်ဘာကြောင့်ပြောကြတာဒေါက်တာသိမ်းမွင်အမြင်နဲ့ကျွန်တော်ကြားချင်ပါတယ်ဒီကမှာ
ဟိုကျွန်တော်အမြင်နဲ့ကိုကျွန်တော်ချက်ကိုတချို့နေတယ်ကျွန်တော်လက်လမ်းမိသောပုံကိုယ်နဲ့ဆွေးနွေးကြည့်ပါတယ်ဒီဥစားမြန်မာတကလုံးနဲ့ပြောမယ်ဆိုတော့ပေါ်ပင်ပေါ့အမှန်တကယ်ဆိုလို့ရှိရင်ဟိုရှင်းနေတယ်ဆိုလို့ရှိရင်သူတို့လှုပ်ထုံးလုပ်နေတယ်သူတို့ prosecution လုပ်မယ်ဆိုလို့ရှိရင်လည်းသူမှုကဟိုအတော်လေးဂျန်နရယ်ရှိတင်းတယ်ဆိုလို့ရှိရင်တော့ဖြင့်ဒါဟာ approve လုပ်တယ်မလုပ်ဒီစိတ်ရအကုန်လုံးသူတို့သိနေတာပဲလေနောက်ထပ်တစ်ခုကဟိုတရားစွဲမယ်မစွဲဘူးဒါကြီးအားလုံးသူတို့လှုပ်ချင်တယ်ပါဆိုအရင်လုံးနေရမလုပ်ပဲနဲ့အခုကျမှဟိုနိုင်ငံတော်ရဲ့စိတ်ကောင်ဆယ်လာရုပ်ရောက်မယ်ဆိုတဲ့အချိန်မှာသူတို့လည်းသိတယ်ဒါကြီးအတော်လေးဂျန်နရယ် approve မလုပ်ဘူးဆိုတာကမ္ဘာကနေကောက်ကက်တင်လိုက်တဲ့အခါကျတော့သဘောပေါက်ပါတယ်ဒါကဟို popularity အတွက်ပေါ့အမှန်အဲ့လိုဖြစ်နေတဲ့နောက်တစ်ခုကကျတော့သူတို့အနေနဲ့နိုင်ငံတကာကို attention ပေါ့ဒီ issue ကြီးဖြစ်နေတယ်ဒါဒီကောင်းဆောင်မှာတာဝန်ရှိတယ်ဆိုတဲ့ပုံစံလိုမျိုးဟိုမိမောင်းထုတ်ပြလိုတဲ့အနေနဲ့တရားစွဲတယ်ဆိုပြီးတော့တင်လိုက်တယ်လို့ပဲမြင်ပါတယ်အမှန်တကယ်တော့ပေါ်ပင်ပဲပေါ့
ဟုတ်ကဲ့အဲ့တော့နောက်ဆုံးမေးခွန်းတစ်ခုမေးပြရစေ Australia နိုင်ငံပြည်သူတွေရဲ့သဘောထားကို၌ကတော့ဘယ်လိုရှိတယ်လဲဆိုတာနည်းနည်းသိကြည့်ကြအောင်။ဘာကြောင့်လဲဆိုတော့ကျွန်တော်တော်တော်ကတွေ့ရပြီးခဲ့တဲ့နှစ်တည်းကတော့အိန္ဒိယကျောင်းသားတွေအများကြီးအဲ့မှာ discriminate လုပ်ခံရတာတွေပါတယ်။တက္ကသိုလ်ကျောင်းသားကျောင်းသားဆိုတာပညာတတ်တွေတကယ်တော့ဒီဘက်မှာဆိုကျောင်းသားတွေသိတိုးတက်တဲ့အမြင်တွေရှိရတယ်ဒီကိစ္စကိုလုံးဝလက်မခံနိုင်ဘူး။ Australia မှာအဲ့လိုဖြစ်တဲ့ကြတော့အတော်လေးထူးထူးဆန်းဖြစ်နေဘယ်လိုမြင်မိပါလဲဒီကိစ္စ။
အဲ့ဒီဥစ္စာကြတော့ဒီ Australia ဘက်မှာဒီ as a true thing ဒီ Asia ကလာတဲ့ဒီ migrant တွေပေါ့ဒီမှာကျောင်းသားကျောင်းလာတက်တယ်ဆိုတော့ဟိုတော့အဲ့ဒီပုံမှာအမြင်ရမတူကြဘူးမဲလ်ဘန်မှာဒီ white supremacy ပေါ့အဲ့ဒီဥစားနည်းနည်းလေးအဲ့ဒီတော့ပေါ့လေဒီနည်းနည်းလေးထကြွားတယ်အဲ့အုပ်စုက white pride group လို့ခေါ်တယ်သူတို့ကဆိုတော့သူအနေနဲ့ကလူဖြူကြီးစိုးရေးပေါ့မူဝါဒကိုကင်တယ်ကင်တဲ့အခါကျတော့လူဖြူမဟုတ်တဲ့သူတွေအထူးသဖြင့် Asia ဘက်ကလူတွေကိုနည်းမျိုးစုံတုံးပြီးတော့ပေါ့ဟို attack လို့ဖို့တက်ကို attack လည်းလုပ်တာတွေလုပ်ခဲ့ပါတယ်ဟုတ်ကောပေါ့နော်ဟိုကြိုကြပေါ့ဆိုတော့အဲ့လူတွေကရှိခဲ့တယ်ဒါပေမဲ့ဒီနိုင်ငံအစိုးရတခုပါကောင်းလဲဆိုတော့ဒီနေရာမှာဟိုလူမျိုးရဲ့ဘာသာရဲ့တရားရောင်ရဲ့ဆိုတာမျိုးမူနဲ့မသွားပဲနဲ့ဟိုဘာအဖြစ်မှုကျူးလွန်တယ်ဆိုတာပေါ်မှာသွားပြီးတော့အရန်ထိရောက်တဲ့ gain တွေတာဆိုတော့ဥမာပြီးသွားတဲ့ခါကျပြဿနာကြီးဖြစ်တယ်ဖြစ်ပြီးသွားလို့ဆိုရင်တိတ်မကြဘူးနောက်ဘက်မှာ white flag group ကဆန္ဒပြမယ်လို့ဘယ်လိုပဲချက်နဲ့ထပ်ပေါ်လာရစေဒီလူတွေရဲ့ SMS တွေဒီလူတွေ phone conversation တွေအနေပြီးတော့မှာလေချက်ချင်းလိုက်ပြီးတော့မှာဒီ leader တွေထကြွားမဲ့သူတွေကိုအရေးကိုချက်ချင်းယူပြီးတရားဥပဒေစိုးမိုးရေးပိုင်းတော့သိကောင်းတယ်
ဒါကတော့ဥကြောစံတာစီစဉ်တင်ဆက်တဲ့
ပတ်စဉ်မြန်မာအရေးတုံးသက်ချက်အစီအစဉ်ကိုကြားခဲ့ရတာဖြစ်ပါတယ်။အခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရာအစီအစဉ်ကိုနားဆင်ရပါမယ်။ဒီတစ်ပတ်မှာတော့ရန်ကုန်မြို့ကမိခင်တူဦးဖြစ်တဲ့ဒေါ်အေးတစင်ဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြရပါမယ်။မမိုးဖြူကအစီအစဉ်တင်ဆက်ထားတာ
ပါ။မြန်မာပြည်မှာယခုလက်ရှိများပြားစွာတန်ငယ်မရိမှုတွေကိုနေရာအနှံ့အပြားဖြစ်နေတာကိုမိခင်တယောက်အနေနဲ့တွေ့ရမြင်ရတာကျွန်မများစွာစိတ်မကောင်းဖြစ်မိပါတယ်ရှင်။အရွယ်မရောက်သေးတဲ့တမီးလေးရှိတဲ့မိခင်ဖြစ်လို့ပို့ပြီးတော့နားလည်ခံစားမိပါတယ်။ဒါကြောင့်ကလေးတွေကိုမိမိကိုယ်ကိုဘယ်လိုကာကွယ်ရမယ်ဆိုတာကလေးတိုင်းသိနားလည်သင့်လို့လည်းထင်မြင်မိပါတယ်ရှင်။မိဘတိုင်းကလည်းနားလည်အောင်သင်ကြားပေးရမှာဖြစ်ပါတယ်ရှင်။ဒါကိုတည်တည်ချာချာနားလည်သင့်တယ်လို့ကျမတို့ယုံကြည်တယ်လို့ပဲအသက်၁၁နှစ်ရှိတဲ့ကျမသမီးလေးကိုတက်ငယ်မရင်စန့်ကျင်ရေးလှုပ်ဆောင်နေသူများထံကနေပြီးတော့ကြပြားလေးတဖို့ရရှိလို့ကျမတင်စားပေးထားပါဗျ။ဒီကြပြားလေးကိုကျမရဲ့သမီးလေးရာရွတ်ဆိုပြပါမယ်ရှင်
။အာတာမီမီမှတ်ဖို့ရတို့ပိုင်ဆိုင်နဲ့ကိုပေါ်မှာဒီလိုမရမီသူမှအာလုံးအသိဝင်မှတ်ထားကြ။ရင်ပပနဲ့ပန်းဖတ်ကြအဓိကနေရဖြစ်မြဲမှတ်ထားပန်းဖတ်ကြမှာထမတ်ဖို့ရှေရောနောက်ရောပါတယ်ပြုဆရာမိပပြေးတိုင်းပါထီးတဲ့အင်္ဂါထီးတဲ့အခါဘေးကင်းဖို့ရာမှတ်ကာထချစ်တဲ့မိမိတတများ
ဒီကလေးတိုင်းကလည်းဒီကြပြားလေးကိုရတင်တယ်လို့ထင်ပါတယ်မိဘတွေကလည်းတင်စားပေးတင်တယ်လို့ထင်ပါတယ်ကဗျာလေးရဲ့အတိတ်ဘယ်ကိုလည်းနားလည်သဘောပေါက်ပြီးတော့မိမိကိုယ်ကိုဘလို့ကာကွယ်ရမယ်ဆိုတာသိရှိပြီးစောင့်မုံလေးတစ်ခုလိုမှတ်သားသင့်တယ်လို့လည်းကျွန်မထင်ပါတယ်ရှင
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမစိုးကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်ဒါကတော့ရန်ကုန်မြို့ကမိခင်တူဖြစ်တဲ့ဒေါ်အေးတစင်ဘာကိုယုံကြည်တယ်လဲဆိုတာကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
အမေရိကန်စိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
အီရန်နိုင်ငံသားတွေရဲ့အခွင့်အရေးတွေကိုချိုးဖောက်နေတဲ့အီရန်အစိုးရရဲ့လုပ်ရက်တွေကိုအမေရိကန်ပြည်ထောင်စုကပြီးခဲ့တဲ့နှစ်ကကန့်ကွက်ရှုံချခဲ့သလိုဖိနှိပ်မှုတွေနဲ့အကျဉ်းပြချစားမှုတွေအပေါ်ငြိမ်းချမ်းစွာဆန္ဒပြကြတဲ့သူတွေကိုနှိမ်နင်းတဲ့ကိစ္စကိုလည်းရင်ငုံနှုတ်ပိတ်နေမှာမဟုတ်ဘူးလို့ကတိပြုပြောဆိုခဲ့ပါတယ်။အင်ဖြူရောပြောခွင့်ရသူဆာရာဆန်နက်စ်ကအခုလိုရှင်းရှင်းလင်းလင်းပြောဆိုခဲ့ပါတယ်
The United States supports the Iranian people and we call on the regime to respect its citizens' basic rights.
Iran DDP သားတွေကို American ပြည်ထောင်စုကထောက်ခံအားပေးတဲ့အပြင်အပြောင်းအလဲကိုလိုလားနေကြတဲ့ Iran ပြည်သူတွေရဲ့လွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်ဆိုတဲ့အခြေခံလူ့အခွင့်အရေးကိုလေးစားလိုက်နာဖို့ Iran အစိုးရကိုတောင်းဆိုပါတယ်။ကမ္ဘာပေါ်ကလွတ်လပ်တဲ့လူတွေနဲ့ဘေးမှာအတူရှင်ပြီးရောက်လာမယ့် Iran ပြည်သူပြည်သားတို့နဲ့ထိုက်တန်တဲ့နေ့ရောက်လာဖို့ American တို့လိုလားတောင်းတနေပါတယ်။
ဒါပေမဲ့လည်းအမေရိကန်တို့လိုလားတဲ့အဲ့ဒီလိုနေတော့ရောက်မလာသေးပါဘူး။အီရန်အမျိုးသမီးတို့မဖြစ်မနေဝတ်ဆင်ရမယ့်ဟီဂျပ်ကောင်းဆောင်ဘဝကိုလှူရကြမှာပြီးခရက်နဲ့ဒီဇင်ဘာလနောက်ပိုင်းကချွတ်ပစ်လိုက်တဲ့အမျိုးသမီးတူကိုထောင်တန်းနှစ်နှစ်ချခဲ့တယ်လို့ဒီရန်အစိုးရရှင်းတွေကကြေညာခဲ့ပါတယ်။အဲ့ဒီအမျိုးသမီးကလူကြားမှာဟီဂျပ်ကောင်းဆောင်ဘဝကိုချွတ်ပစ်လိုက်ခြင်းဖြင့်အကျင့်ပြတ်မှုတွေဖြစ်လာအောင်အားပေးအားမြောက်ပြုဖို့ကြိုးပမ်းခဲ့တယ်လို့ရှင်းနေချုပ်ကပြောပါတယ်။အဲ့ဒီအမျိုးသမီးဟာလူရဲကြားမှာကောင်းဆောင်ပေါ်ဝါချွလို့ဒီဇင်ဘာလကစပြီးတော့ဖမ်းဆီးထားတဲ့ဒါဇင်နဲ့ချီတဲ့သူတွေထဲကတဦးပါဒီလိုကောင်းဆောင်ပေါ်ဝါရဲချွကြတာဟာအစိုးရရဲ့ဥပဒေပြဋ္ဌာန်းချက်ကိုတိုင်းနိုင်ငံလုံးအတိုင်းအတာနဲ့ဆန့်ကျင်တဲ့လုံဆောင်မှုဖြစ်ပါတယ်အဲ့ဒီလှုပ်ရှားမှုကြောင့်အီရန်နိုင်ငံမှာဒီဇင်ဘာလနဲ့ဇန်နဝါရီလအတွင်းဖြစ်ပွားခဲ့တဲ့အစိုးရဆန့်ကျင်ဆန္ဒပြမှုတွေပြန်ဖြစ်ပေါ်လာမယ့်အရေးစိုးရိမ်မှုတွေရှိနေတဲ့အစိုးရအဖွဲ့ကိုတတိပေးလိုက်တာလည်းဖြစ်ပါတယ်ဟီဂျပ်ကောင်းဆောင်ပေါ်ကမဟုတ်မနေရပြဋ္ဌာန်းချက်အပေါ်ဆန့်ကျင်မှုတွေဖေဖော်ဝါရီလဆမ်းပိုင်းမှာပြင်းထန်လာတဲ့အချိန်မှာပဲအီရန်ပြည်သူတွေအပေါ်အာပေးထောက်ခံကြောင်းအမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရသူဟက်တာနျူ့တ်ကလည်းပြောဆိုခဲ့ပါတယ်။မဖြစ်မနေကောင်းဆောင်ပေါ်ကခြုံရမယ်ဆိုတော့အစိုးရရဲ့ပြဋ္ဌာန်းချက်ကိုသူတို့ရဲ့လူအခွင့်အရေးအရဆန့်ကျင်ကြတဲ့လူ29ဦးထက်မနည်းကိုဖမ်းဆီးလိုက်တဲ့အပေါ်ပြစ်တင်ရှုံချကြောင်းပြောခွင့်ရသူကကြေညာချက်ထုတ်ပြန်ခဲ့တာပါ။ ဖာသာရေလွတ်လပ်ခွင့်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ငြိမ်းချမ်းစွာစုဝေးခွင့်ရှိရမယ်ဆိုတဲ့ချက်ကိုအမေရိကန်ပြည်ထောင်စုကဆက်လက်ထောက်ခံနေတဲ့အကြောင်းလူတွေအနေနဲ့သူတို့ဝတ်မယ်ဟုအစားကိုလွတ်လပ်စွာရွေးချယ်ခွင့်ရှိတယ်လို့သူတို့ယုံကြည်တဲ့ဖာသာကိုလည်းကိုးကွယ်ခွင့်လည်းရှိရမယ်အပြင်လူသူဦးချင်းစီရဲ့ရွေးချယ်ပိုင်ခွင့်ကိုပိတ်ပင်ထားတာဟာသူတို့ရဲ့လုပ်ပိုင်ခွင့်နဲ့ဂုဏ်သိက္ခာကိုကျဆင်းစေပါတယ်လို့ပြောခွင့်ရသူဟက်တာနျူရက်ကကြေညာချက်ထဲမှာပြောဆိုထားတာပါအပြည့်ပြည့်ဆိုင်ရာအမျိုးသမီးများနဲ့မကြောက်ရွံ့ခွင့်တရအလိုမှာပဲလူတွေကြားဟီဂျပ်ကောင်းဆောင်ပေါ်ပါချွတ်တဲ့အမျိုးသမီးကိုနှစ်နက်ချီအချင်းချလိုက်ကြောင်းကြေညာလိုက်တာဖြစ်ပါတယ်။အီရန်နိုင်ငံလိုပဲအမျိုးသမီးတို့ရဲ့လူအခွင့်အရေးကိုဆက်လက်ညှင်းပယ်ထားကြတဲ့အတိုင်းအဝန်တွေကိုအမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကသတိပေးစကားပြောကြားခဲ့ပါတယ်။အမျိုးသမီးတို့ရဲ့လူအခွင့်အရေးကိုညှင်းပယ်ထားကြတဲ့ဒီလိုအခြေအနေတွေဟာလူတဦးတယောက်မိသားစုတွေနဲ့လူမှုအတိုင်းအဝန်ပေါ်အမျိုးသမီးတို့ရဲ့အထောက်အကူပေးနိုင်မှုတွေကိုပိတ်ပင်သွားစေတယ်လို့ဝန်ကြီး Tillerson ကပြောပါတယ်။အမျိုးသမီးတွေကိုတန်းတူစစ်ဆင်ဖို့ပြက်ကွက်ကြတဲ့အစိုးရတွေအနေနဲ့သူတို့ရဲ့လူမှုအတိုင်းအဝန်းရဲ့စွမ်းရည်ကိုအပြည့်အဝအသုံးပြုနိုင်ခြင်းလည်းမရှိဘူးလို့ဝန်ကြီးတေလဆန်ကပြောပါတယ်။ဒါရင်မကငြိမ်းချမ်းစွာဆန္ဒပြပွဲတွေမှာပူးပေါင်းပါဝင်တဲ့တတိပြောင်မြောက်တဲ့အမျိုးသမီးတွေကိုထောင်သွင်းအကျဉ်းချတဲ့ကိစ္စကိုလည်းပြစ်တင်ရှုံချရလိမ့်မယ်လို့ပြောဆိုသွားပါတယ်ရှင
်။အမေရိကန်စိုးရရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြပါပြီ။
တော်ရရှင်တို့နားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်နာဖြစ်ပြီး VOA ရဲ့အာဝမဟုတ်ကြောင်းထပ်မံပြီးတော့အတိပေးအပ်ပါတယ်ခင်ဗျာ VOA အမေရိကန်တန်ခါကြာတာရင်းမနေ့ဖက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနာရီစာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် VOA မြန်မာပိုင်းကဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုတော့သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကရှင်းပြပေးပါလိမ့်မယ်ခင်ဗျာ
Texas ပြည်နယ် Austin မြို့မှာလွန်ခဲ့တဲ့သတင်းသုံးပတ်အတွင်းလူသေဆုံးမှုရှိခဲ့တဲ့ဘုံခွက်တိုက်ခိုက်မှုတွေတောက်လျှောက်ထုတ်ခဲ့သူဖြစ်တဲ့တန်မြတ်ရှိထားသူဟာဗုဒ္ဓဖူးနေ့မနေ့ပိုင်းမှာပဲရဲရီဖမ်းမိကန်ဒီမှာသူ့ကားထဲမှာသူ့ကိုယ်သူဘုံခွက်ပြီးတက်တည်သွားပါတယ်သူဟာအသက်24နှစ်ရှိပြီဖြစ်တဲ့အလုတ်ကိုင်မဲ့တယောက်ဖြစ်ပြီးလူပြူအမျိုးသား Mark Anthony Condit ဖြစ်ပါတယ်။သူတေဆုံးသွားပြီဆိုပေမဲ့ Austin ဒေသခံတွေအနေနဲ့သတိရှိကြဖို့အနာဝန်ချင်းမှမတွေ့ရသေးတဲ့ဘုံတွေရှိနေနိုင်တယ်လို့အာနာဘနီကသတိပေးထားပါတယ်။တ냐ရှိသူကအခုလိုဘာကြောင့်ဘုံခွဲခဲ့တယ်ဆိုတာကိုမသိရသေးဘူးလို့လည်းအာနာဘနီကပြောပါတယ်။နိုင်ဂျီးရီးယားနိုင်ငံအရှေ့မြောက်ပိုင်းကအဆောင်နေကျောင်းသားတွေရှိတဲ့ကျောင်းတစ်ကျောင်းကနေကျောင်းသူအယောက်130ကိုဖမ်းသွားပြီးတလကြားပြီးတဲ့နောက်မှာမင်းကလေးအားလုံးနှိပါကိုဘိုကိုဟာရမ်စစ်သွေးကြော်တွေကဗုဒ္ဓဘူးနေမှာပြန်ပြီးလွှတ်ပေးလိုက်ပါတယ်။တမရဦးထင်ကျော်ယာရုကနေအနားယူလိုက်ကြောင်းဗုဒ္ဓဘူးနေမှာပဲတမရရုံးကကြေညာပါတယ်။ဒါပေမဲ့ဘာကြောင့်အနားယူခဲ့တယ်ဆိုတာကိုတိတိကျကျပြောမထားပါဘူး။သမရဦးထင်ကျော်ဟာမကြခင်လတွေအတွင်းမှာကျန်းမာရေးကြောင့်ပြည်ပမှာဆေးကုသမှုခံယူခဲ့ရတာမို့ကျန်းမာရေးကြောင့်ဖြစ်ဖို့များတယ်လို့တုံ့တက်ကြပါတယ်။လိလက်သွားတဲ့သမရနေရာမှာတော့လက်တလုံးမှာဒုတိယသမရဦးမြင့်ဆွေတာဝန်ယူမှာဖြစ်ပြီးသမရယာရုကိုအလုတ်လုတ်ရဲ့ခုနှစ်ရက်အတွင်းမှာပဲအစားထိုးခံရသွားမှာဖြစ်ကြောင်းလည်းသမရရုံးထုတ်ပြန်ချက်မှာဖော်ပြထားပါတယ်။သမရဦးထင်ကျော်တာဝန်ကအနားယူကြောင်းကြေညာခဲ့တဲ့တနေ့အတည်းမှာပဲပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်နဲ့နှုတ်ထွက်ကြောင်းကြေညာခဲ့တာဖြစ်ပြီးဦးဝင်းမြင့်ကိုသမရဦးထင်ကျော်နေရာမှာအစားထိုးမှာဖြစ်ကြောင်း NLD ပြောခွင့်ရမုံရအောင်ရှင်ပြောကြားချက်ကိုကိုကပြီးသတင်းတွေမှာဖော်ပြပါတယ်။ American Town Korea တို့နဲ့ဆွေးနွေးပြောဆိုမှုငင်းချင်းထိုးစစ်လုပ်ဖို့အတွက်မကြသေးခင်ကကန့်လန့်လိုက်တာဟာနိုင်ငံအင်အားရဲ့ရလဒ်တာဖြစ်ပြီးနိုင်ငံတကာစီးပွားရေးဒဏ်ခတ်အရေးယူချမှတ်ထားတဲ့ဖိအားကြောင့်မဟုတ်ပါဘူးလို့မြောက်ကိုရီးယားကပြောကြားလိုက်ပါတယ်။
ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကြီးညာပေးခဲ့တာပါအခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကအခုကြော်ကြော်သိမ်းဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျင်မီခုတ်ဖြစ်ပါတယ်ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လို့မယ့်အစီအစဉ်ကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါတယ် VOA ကိုနားဆင်ကြရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ကမ္ဘာအနှံ့ကတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေခင်ဗျာကျွန်တော်ဆက်မိုးရီပ
This program has come to you from the Voice of America, Washington.